Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များချင်း VOA American တန်ကနေ2022ခုနှစ်မတ်လ19ရက်တောက်ကြညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်မစုမမရှင်တောက်ကြညအတွက်တော်ရရှင်နေနာဆင်ရမယ်ထိတ်တဲရောက်သတင်းတွေကတော့နိုင်ငံတော်ဝန်မှာတော့စစ်ကောင်စီလုံခြုံရေးတပ်တွေဘက်ကအကြမ်းဖက်ဖြိုခွင်းနေပေမဲ့ဆရာနာသိမ့်မှုစန့်ကျင်ဆန္ဒပြမှုတွေကတော့ရှိနေသေးပါဒီကနေ့မှလည်းရှမ်းပြည်နယ်အောင်ပန်းမြို့မှာဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲခဲ့တာကြောင့်အနည်းဆုံး10ဦးထက်မနည်းတေဆုံးခဲ့ပါတယ
်တေဆုံးတဲ့သူကတော့10ဦးမှသူကဒီအချင်းနဲ့ကျွန်တော်တို့ကကြည့်ပါဦးမန်းလာတော့ကျွန်တော်တို့ပြန်ချလို့ရတယ်ပေါ့ပါပေါ့များလို့ကြည့်လာရောကြည့်ကြည့်ပါကြည့်လာတော့ကျွန်တော်ကြည့်ရတော့ချင်းချန်တန်ရံကူကြတော့
အောင်မန်းရဲ့အခြေအနေအပြည့်အစုံမကြခင်နားဆင်ရပါမယ်စစ်တပ်ကအာဏာသိမ်းတာ48ရက်ရှိလာပေမဲ့မြို့နယ်အသီးသီးမှာတော့ပုံစံပြောင်းဆန္ဒပြမှုတွေနဲ့ဆက်ပြီးတော့ရှိနေပါတယ်ဒီကနေ့နေပြီးတော့ဒက္ခိဏခရိုင်တရားရုံးမှာသတင်းသွားယူတဲ့ BBC သတင်းတောင်နဲ့မြစည်းမသတင်းဌာနအေဒီတာဟောင်းတူတို့ဒီကနေ့ဖမ်းဆီးခံရတဲ့အကြောင်းရန်ကုန်မန္တလေးအမြန်လမ်းမကြီးဘေဒီဘောနက်ကြီးရွာမှာတက်မတော်နေမြေကန်တက်ကိုအမည်မသိတဲ့လက်နက်ကင်တက်ဖက်ကလာရောက်ပစ်ခတ်ပြီးတဲ့နောက်မှာတော့အမြန်လမ်းမကြီးကိုပိတ်ပစ်လိုက်တဲ့သတင်းနဲ့အတူမြမစစ်တပ်ကတက်ဖွဲ့ဝင်၄ဦးပျောက်ဆုံးတာကိုအကြောင်းပြပြီးတော့ရှမ်းကယားပြည်နယ်နေဆက်ကကြေးရွာတွေမှာနေမြေကန်စစ်တပ်ကနေရှာဖွေစစ်ဆေးပြီးတော့ညှိနှိုင်းပေးနေတဲ့တပိတ်ကောင်းဆောင်နေနဲ့ဒီရွာသားတွေကိုဖမ်းဆီးသွားတဲ့အကြောင်းစတဲ့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့တောက်ကြညအတွက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခွာမျိုးနဲ့ကိုဝင်းမင်းတို့ပြောပြပေးကြပါလိမ့်မယ်ရှင
်စစ်တပ်ကပြင်းထန်နှိမ်နှင်းခဲ့တဲ့လှိုင်းသာယာမြို့နယ်နဲ့တခြားဒေသတွေမှာလက်နက်မဲ့အရပ်သားတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကမကြာခဏဆိုသလိုညဘက်တွေမှာပါကြမ်းဖက်နှိမ်နှင်းနေတာတွေဟာတရဲဘောကြောင့်ပြီးလူ့ကျင့်ဝင်နဲ့မညီတဲ့လုပ်ရက်တွေဖြစ်တယ်လို့အမေရိကန်ပြည်ထောင်စုဗြိတိန်မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂယုံနဲ့ဥရောပသမဂ္ဂအဖွဲ့ဝင်၉နိုင်ငံကမြန်မာနိုင်ငံဆိုင်ရာသံမတ်ကြီးတွေကဒီကနေ့ပြောဆိုလိုက်ပါတယ်။မြန်မာပြည်သူတွေပေါ်အကြမ်းဖက်လုပ်ရက်အလုံးရပ်တန့်ဖို့ဖမ်းဆီးချသူတွေအကုန်လုံးပြန်လွတ်ပေးဖို့စစ်အုပ်ချုပ်ရေးအမိန့်နဲ့တနိုင်ငံလုံးတိုက်တာနဲ့နိုင်ငံတော်အရေးပေါ်အခြေအနေကြီးညာထားတာတွေကိုရုပ်သိမ်းပေးဖို့ဆက်သွယ်ရေးကန့်သတ်ထားတာတွေပယ်ဖျက်ပေးဖို့ဒီမိုကရေစီနှီးကြရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုအာဏာပြန်လည်အံ့နံဖို့မြန်မာစစ်တပ်ကိုတောင်းဆိုကြောင်းလဲတာမတ်ကြီးတွေရဲ့ပူတွေထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ချမ်းပြည်နယ်အောင်ပန်းမြို့မှာစစ်အာဏာရှင်ဆန့်ကျင်ရေးဒီကနေ့စန္ဒပြပွဲကိုဖြိုခွဲနှိမ်နှင်းမှုအတွင်းအ ਨੇ ဆုံး10ဦးသေဆုံးခဲ့ပြီးဒဏ်ရာရသူ10ဦးထက်မနည်းရှိခဲ့တယ်လို့မျက်မြင်တူဦးက POA ကိုပြောပါတယ်။ကိုယ်တိုင်တွေ့ခဲ့ရသူမြို့ကအနောက်တူဦးကလည်း
ကျွန်တော်တို့ရှိပရိစုဝါနဲ့ချက်တော့နှစ်ယောက်ပြီအဲ့ဒီနှစ်ယောက်ကတော့ကျွန်တော်စိတ်ရှိမရှိနိုင်ဘူးပြလူထဲမှာကျွန်တော်ထွက်ကြည့်တဲ့အိမ်မှန်ရှိလက်မှန်ကိုသူတို့ပြစ်သွားတယ်ပြီးတော့လမ်းပေါ်မှာတခုခုကျွန်တော်ရေပုံးတွေပဲချလာဆိုလို့ရေပုံးချိုက်ခွဲသွားတယ်အဲ့ဒီဒုတိယတစ်ခေါက်ကိုစောစောပြစ်ပြီးတဲ့ချိန်မှာတော့သူတို့ပေါ်လူစားရင်းနဲ့ပြိုးထဲမှာကိုယ်လုံးလိုက်ထိုးသွားတော့
ဒီကနေ့တောင်ငူလာရှိုးမြင်းချံစကိုင်းမုံရွာဖားကန်မြိုင်မန္တလေးညောင်ဦးစတဲ့မြို့နယ်တွေမှာလမ်းလျှောက်တဲ့ဘိတ်တောင်တွင်းကြီးမြို့မှာတော့ညနေ၄နာရီဝန်းကျင်မှာဆိုင်ကယ်အစီး50လောက်နဲ့ပြတဲ့ဆိုင်ကယ်တပိတ်တွေရှိခဲ့ပြီးနိုင်ငံတော်ဝန်ဆက်အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေပုံစံအမျိုးမျိုးနဲ့ဆက်ရှိနေပါတယ်။ဒီကနေ့တာကိတတပိတ်စစ်ကြောင်းဖြိုခွဲတာမှာလူ3ဦးထက်မနည်းဒဏ်ရာရခဲ့ပြီးဖမ်းဆီးခံရသူတချို့လည်းရှိခဲ့ပါတယ်။တောင်တကုံမြို့နယ်က22ရက်ွက်မှာစန္ဒပြသူတွေကိုပြစ်ခတ်ဖမ်းဆီးလို့ညနေ9နာရီဝန်းကျင်မှာသေဆုံးသူတယောက်ရှိခဲ့ပါတယ်။မရန်ကုန်နဲ့တန်လျင်မြို့နယ်တွေမှာဒီကနေ့လူမဲ့သပိတ်တွေလုခဲ့ကြပြီးတာမွေကမာရွတ်လှိုင်နဲ့စံချောင်းမြို့နယ်တွေမှာတော့လမ်းလျှောက်သပိတ်ထိုင်သပိတ်တွေဆင်နွှဲခဲ့ကြပါတယ်ရှင်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းကန့်ကွက်စန္ဒပြသူတွေကိုအကြမ်းဖက်ပစ်ခတ်နှိမ်နှင်းမှုအတွက်ကျူးလွန်သူတွေကိုတရားစွဲနိုင်ရေးပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကနီလန်းတွေရှာနေတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းကပြောပါတယ်။နိုင်ငံတကာရာဇဝတ်တရားခုံရုံး ICC မှာတရားစွဲနိုင်မလားဆိုတာကရှာဖွေနေတဲ့နီးလန်းတွေကတခုဖြစ်တယ်လို့တန်မတ်ကြီးဦးကျော်မိုးထွန်းကပြောခဲ့တာပါ ICC ကိုဖွဲ့စည်းထားတဲ့ Rome Statute ပါပြဋ္ဌာန်းချက်အမှတ် 12.3 ကို CRPH ကအသေးချာလစ်လာနေတယ်လို့သူကပြောတာပါအဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့လည်းအဲ့ဒီပြဋ္ဌာန်းချက်အရ ICC မှာရှောက်ထားနိုင်ခြေရှိပါတယ် San Maji Ucho Motone, Yamananga Saya Kula Tamaga, Tukosle, Paganaruga, Yamasi Anathin Kansigo, Benanganga, Matima Matubo, Piota Javari. Now Niland Kugaro, ICC Master Sevo Kula Tamaga, Lojo Yakansiga, Lepjan Pipore Nilama. Tavimele Dilo Loda Mugo, Pito Anathomushire, Russia Netioduga, Taukamboim Shivabu. Yamanangama, Sadna Jazurigo, Jampet Nini Nilari, Sachin Yapo, Indonesia Tamta, Joko Widodoga, Taiton Laibare.
Dan Indonesia Medesa, agar penggunaan kekerasan di Myanmar segera dihentikan.
Yamanangama, now Tatiso, Tayayarari, Mishizibo, Dre, a Jampet Pioquenirago, Sachin Yapo, Indonesia Nangangam, Yamanangango, Taiton Mare, Luru, Pekin, Lonjo Yene, Taya, Wabjo Yeha. Titan Uzabe Kesat Kupiavame, Jan left the Nyayego, Chachi, County Pobole, Taito Marello, Indonesia Tamta, Joko Widoruga, Piotarava. Yamanangama Matimini, Chenigo, Chenigo, Swinuye, ASEAN, Senya, Siwetiago, Chenangamia, Mianzon, Koyubo, ASEAN, Okatachete, Brunei, Daruslan, Nanga, Savane, General Chachin, Swinu, Tava, Melule, Tabara, Widoruga, Piovare. A jump at Pioquemure drain, they saw Daya Yadure net Mitazure drain, two net do, Indonesia Luru Tialonga, a two way one ne Avajane, Gojin Savaja, Tamada Widoruga Piogavare. Yamasi and nothing comes on Bujo Muji Mealaha, February Latte yet and nothing in Asalo, but Mazo Nangataka Tisa Muji, ASEAN Kawaii Winji Reye online video Siwego Teo Kerago, Mala Sashi Yaniga, Yamasu Yavan Yotangani, Tolin Piata Kevare, Eddie Siwe Dwin, Singapore Kawaii Winji, Melbourne Ongaro, Sit Anathem Musanjin Nijazure for Taining Taining Samuel for Taiton Babi, Yamati Ring and Leshi Chini Boma alone Minsu in Jangle Jotwa Kevare.
American than Yavi Yamavada Chisiniku, Yavai Kona Igani, Senai Chi, Hydrometer Seku Kilohat, Tinga Linga Dunya, Hydrometer Nesanga, Kilohat, Titishik Kondunya, Hydrometer Dongzani, Kilohat, Kodong Dongane, Senate Ningrima, Hynamita Diakuze, Kilohat, Tinga Kongarugani, Tolan Dingaishi.
ပေါ့တာနေညာပိုင်းဗီအိုအေအမေရိကန်စံရဲ့ထေတန်းရသတင်းတွေကိုဆက်ပြောပြနေပါတယ်မြန်မာနိုင်ငံရဲ့ဆရာနာသိန်းဆန့်ကျင်ဆန္ဒပြသူတွေကိုစစ်ကောင်စီကပြစ်ခတ်တပ်ဖြတ်နေနေနေရာကြောင့်ရန်ကုန်ကနေလူတွေထွက်ပြေးနေကြပြီးမြို့အထွက်လမ်းမကြီးတွေမှာကားပိတ်တာတွေရှိခဲ့ပါတယ်တချိန်ထဲမှာအိမ်ကြီးချင်းထိုင်းနိုင်ငံဘက်ထိပါဒုက္ခတွေဖြစ်ထွက်ပြေးလာနိုင်တာအတွက်လဲထိုင်းအာဏာပိုင ရာမှာစီးပွားရေးအချက်အချာအကြဆုံးရန်ကုန်မှာတော့ဒီသတင်းပတ်တဲ့စင်ကြေဖုံ6မြို့နယ်မှာစစ်အုပ်ချုပ်ရေးမိန့်ထုတ်ပြန်ထားပြီးအခုလိုထပ်ပြေးမှုတွေများလာတာပါဒေသခံစစ်တိုင်းမှုတွေအမိန့်အောက်ဓာတ်ရိုက်ကြရောက်နေတဲ့ရန်ကုန်မြို့ကြီးတချို့နေရာတွေမှာစစ်နေတယ်လို့ဖြစ်နေပြီးတစ်ခတ်တည်ဆုံမှုကလည်း200ကျော်လာပြီလို့ခံမှန်းမှုတွေထွက်နေချိန်မှာရန်ကုန်မြောက်ပိုင်းပဲခူးနေတီတော်ဘက်အဝေးကြီးလမ်းမဖြတ်မှာအခုလိုကာပိတ်မှုတွေဖြစ်ခဲ့တာပါအခုလိုအချိန်မှာထိုင်းနယ်သက်တက်ခိုင်ကအရာရှိတွေကလည်းတချို့ထွက်ပြေးလာနိုင်သူတွေအတွက်ဒုက္ခတွေယာယီခလုံးရေးတဲတွေစောင့်နေတယ်လို့ဆိုပါတယ်တက်ခိုင်အုပ်ချုပ်ရေးမှုပွန်ကရက်ဖီယိုမရက်ကမြန်မာပြည်ထဲအရေးပေါ်အခြေအနေကြောင့်လူတွေအများကြီးနေဆက်ဖြတ်ပြေးလာရင်လူပေါင်း3000ကနေ5000အထိကိုလက်ခံကူညီဖို့ပြင်ဆင်ထားတယ်ဒါပေမဲ့အခုချိန်ထိတော့နေဆက်ကိုဖျက်ဝင်လာတာမတွေ့ရသေးဘူးလို့ဆိုပါတယ်ခင်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဒုသမ္မတကမလာဟာရစ်တို့ဟာနိုင်ငံတောင်ပိုင်းဂျော်ဂျာပြည်နယ်ကိုသွားပြီးကိုဗစ် -19 ကပ်ရောဂါရေးနဲ့အတ္တလန်တာမြို့ကအနေခံစစ်ခတ်မှုအရေးတကိုပြောဖို့ရှိပါတယ်ဒီအမေရိကန်ကောင်ဆောင်နှူးလုံးနေနဲ့အာရှနယ်ပွားအမေရိကန်ကောင်ဆောင်တွေနဲ့တွေ့ဆုံပြီးဂျော်ဂျာပြည်နယ်အတ္တလန်တာမြို့ကြီးကအနေခံတဲ့အင်ကာနီကဖြစ်ခဲ့တဲ့အမေရိကန်ရောက်အာရှຫນွေပွားတွေပေါ်ပြစ်မှတ်ထားတိုက်ခိုက်မှုကြောင့်ဆင်းနေဖို့ရှိပါတယ်။ဒါပေမဲ့ဂျော်ဂျာပြည်နယ်ရာရှိတွေဘက်ကတော့ဒီပြစ်ခတ်သတ်ဖြတ်ခဲ့မှုဟာလူမျိုးရေးမုန်တီးမှုကြောင့်ဖြစ်တယ်လို့တော့မသတ်မှတ်ထားသေးပါဘူး။အကြောင်းကတန်တရားတရားခံကသူ့ရဲ့လိမ်ပိုင်းဆိုင်ရာစေတနာကြောင့်ဖြစ်ခဲ့ခဲ့တာလို့ပြောတာကြောင့်သူတို့ကဆိုပါတယ်။အခုလိုဂျော်ဂျာမှာရောက်နေတော့သမ္မတဘိုင်ဒန်နဲ့ဒုသမ္မတဟဲရစ်တို့အနေနဲ့American CDC ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဗဟိုကရာရှိတွေနဲ့လည်းတွေ့ပြီး COVID-19 ကာကွယ်ဆေးထုတ်မှုနောက်ဆုံးအခြေအနေကြောင့်လည်းဆွေးနွေးဖို့ရှိပါတယ်။ အခုခီးစဉ်မှာအရင်စီစဉ်ထားခဲ့တဲ့ဒေါ်လာထရီလီယံပမာဏရှိကိုဗစ်ဆိုင်ရာကူညီထောက်ပံ့မှုကြီးအတွက် Help is here ခေါ်အကူအညီတွေလာပါပြီလို့အထိပယ်ထွက်တဲ့လူမှုစုဝေးပွဲကိုတော့အခုပြီးခဲ့တဲ့ပြစ်ခတ်မှုကြောင့်ဖျက်သိမ်းထားလိုက်ရပါတယ်ခင်အခုလိုဂျော်ဂျီယာပြည်နယ်မှာပြစ်ခတ်တပ်ဖြတ်ခဲ့မှုပြီးအာရှအနွယ်ဘွားအမေရိကန်နိုင်ငံသားခရစ်စတန်ဘာသာရေးခေါင်းဆောင်တွေအနေနဲ့လည်းသူတို့ဒီနေ့စစ်တောင်းပွဲမှာအထူးဝန်းနဲ့ဒေါ်လာလည်းထွက်မိတယ်လို့ထုတ်ပြောလိုက်ပါတယ်အတ္တလန္တာပြည်နယ်ရှိအနေခံ၃ခုမှာဖြစ်ခဲ့တဲ့ဒီပြစ်ခတ်မှုတွေလူပြူမျိုးသားသဏ္ဍာန်သမားဆက်ဖြတ်မှုခံခဲ့ရတဲ့အများစုကအာရှအနယ်ဘွားအမျိုးသမီးတွေဖြစ်နေချိန်မှာဒီဘာသာရေးခေါင်းဆောင်တွေဘက်ကလည်းဆူတောင်းပေးတာထက်ပိုပြီးလုံရက်နဲ့ပါပြဖို့တိုက်တွန်းလိုက်ပါတယ်တကယ်တော့တရုတ်နိုင်ငံကစသတိခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကကမ္ဘာကရောဂါအထိဖြစ်လာချိန်မှာအမေရိကန်ရောက်အာရှအနယ်ဘွားတွေအပေါ်မှာလည်းလူမျိုးရေးစစ်မှတ်ထားတိုက်ခိုက်မှုလှိုင်းတချို့အရင်တည်းကပေါ်လာနေခဲ့ပြီးဖြစ်ပါတယ်အခုအင်ကာနီကဖြစ်ခဲ့တဲ့ပြစ်ခတ်မှုမှာတော့ဘာရွေချက်နဲ့လုတ်ခဲတာမသိရသေးပဲစစ်ဆေးသေးဖြစ်ပေမဲ့တချို့တွေအတွက်ကတော့လူဝင်ရှင်အတိုင်းဝိုင်းပေါ်အကြမ်းဖက်မှုမြင်မာလာမှာအတွက်သတိပေးခေါလောင်းစံအဖြစ်မှတ်ယူပြီးဝိုင်းဝန်းရက်တိလှုပ်ဆောင်ပေးဖို့လိုလားနေပါတယ်ခင်ဗျာသမ္မတဂျိုးဘိုင်ဒန်လက်ထက်အမေရိကန်နဲ့တရုတ်ကြားအဆင့်မြင့်တောင်ဆောင်တွေရဲ့ပထမဆုံးဆွေးနွေးပွဲဟာအပြန်အလှန်ဆက်ဆွဲတိုက်ခိုက်မှုတွေနဲ့အဆင်မပြေခဲ့ပါဘူးအမေရိကန်နိုင်ငံအလက်စကာပြည်နယ်မှာလုပ်တဲ့နှစ်ဖက်နဲ့ချင်းဆိုင်ဆွေးနွေးပွဲမှာတစ်ဖက်နိုင်ငံရဲ့မူဝါဒတွေကိုနောက်တစ်ဖက်ကပြင်းပြင်းထန်ထန်ပြစ်တင်ဝေဖန်ခဲ့တာကြောင့်နှစ်ဖက်ကြားတင်းမာမှုဘလောက်တောင်မြင့်တက်နေလဲဆိုတာကိုပြနေပါတယ်။ဒီတွေ့ဆုံပွဲမတိုင်ခင်လေးမှာပဲအမေရိကန်နိုင်ငံခြားရေးနဲ့ကာကွယ်ရေးဝန်ကြီးတွေအနေနဲ့ဒေတာရင်းအဓိကမဟာမိတ်ဂျပန်နဲ့တောင်ကိုရီးယားကိုသွားခဲ့ကတရုတ်ကိုခတ်မှမှဆန့်ကျင်ရပ်တည်ပြခဲ့တယ်လို့တရုတ်ဘက်ကလည်းပြောင်ချကြပြန်ပြောတာတွေရှိခဲ့တယ်လို့သုံးသပ်သူတွေကဆိုပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်အနေနဲ့လုံယူလို့စင်မဟုတ်တဲ့အခင်းချင်းဖြစ်ကင်မရာတွေရှိမှတရုတ်စစ်မြေအရာရှိတွေနဲ့အပြန်အလှန်တုံ့ပြန်ပြောဆိုခဲ့ပြီးတရုတ်ရဲ့ရှင်ဂျန်ဟောင်ကောင်ထိုင်ဝမ်ဆိုင်ဘာတိုက်ခိုက်မှုတွေပေါ်အမေရိကန်ရဲ့စိုးရိမ်ကြီးမားမှုကိုဆွနစ်မယ်လို့ပြောခဲ့ပါတယ်တရုတ်နိုင်ငံခြားရေးကြီးကဲရန်ကြီးချီဘက်ကတော့အမေရိကန်ရဲ့ဒီမိုကရေစီအားနည်းချက်တွေလူမျိုးစုတွေကိုနှိမ်ချဆက်ဆံတာတွေနဲ့နောက်ဘိုးကျတဲ့နိုင်ငံခြားရေးနဲ့ကုန်သွယ်ရေးမူဝါဒတွေနဲ့တခြားနိုင်ငံတွေကိုတရုတ်ဆန့်ကျင်မျှပွေမှုတွေကိုပြန်ဝေဖန်ခဲ့ပါတယ်ခင်ဗျာ The Voice
of America တောက်ကြညာရဲ့နောက်ဆုံးရသတင်းတွေကိုမခွာညိုနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မြန်မာနိုင်ငံတဝန်းကဆီယာနာတိန်ဆန့်ကျင်လှုပ်ရှားမှုတွေရဲ့နောက်ဆုံးရအခြေအနေတွေကိုတင်ဆက်ပေးကြပါတယ်ရှမ်းပြည်နယ်အောင်ပန်းမြို့မှာဒီကနေ့ဆန္ဒပြတဲ့သူတွေကိုအကြမ်းဖက်ဖြိုခွဲခဲ့တာကြောင့်၈ဦးထက်မနည်းသေဆုံးခဲ့တယ်လို့တခြားဒေသတွေမှာလည်းဒဏ်ရာရသူဖမ်းဆီးထိန်းသိမ်းခံရသူတွေရှိခဲ့ပါတယ်။ရန်ကုန်ကရတဲ့သတင်းကိုကိုရနိုင်ပြောပြပေးပါရှင်
။မတ်လ19ရက်ဒီကနေ့ရှမ်းပြည်နယ်အောင်ပန်းမြို့မှာအာဏာသိမ်းစစ်ကောင်စီကိုကန့်ကွက်ဆန္ဒပြဖို့စုယုံနေတဲ့ချိန်စစ်တပ်နဲ့ရဲကကြီးစစ်နယ်ပါပစ်ခတ်ဖြိုခွဲလို့၈ဦးထက်မနည်းသေဆုံးပြီးတော့20ဦးထက်မနည်းဒဏ်ရာရရှိသလိုဖမ်းဆီးခံရသူတွေရှိတယ်လို့လည်းမျက်မြင်တွေ့ခဲ့တဲ့အောင်မန်ဒေသခံဆိုင်းတီဟာက VOE ကိုပြောပါတယ
်။သိဆုံးတဲ့သူကတော့ရှေ့ဦးမှာသူကဒီအချိန်နဲ့ကျွန်တော်ကပါကြည့်ရတယ်မန်းတော့ကျွန်တော်ကပြန်ချလို့ရတယ်ပေါ့ပါပေါ့ညလို့ပြစ်လာရောဒီကြည့်ပြီးတော့ပြစ်လာတော့ကျွန်တော်ကြည့်ရတာပဲ။ကျင်းထန်တယ်ကလည်းသူကတော့ဒီကပါကြည့်နေဒီခံရတယ်ဒီအညာတွေမှာဒီလက်ဒီမောင်းတွေမှာကြည့်ခံရမယ်ဒီမြင့်တာတွေမှာကြည့်ခံရမယ်လို့တော့ကျွန်တော်တို့ one day ကိုပြည်ခံရလို့ရှိမယ်။နောက်တော့ဒီကြောကုန်ပြည်ခံရလို့ရှိမယ်။ဒီရတဲ့မဲ့အနေအဆောင်ပဲဆိုပြည်လာကြတော့တန်ရရတဲ့သူကြတော့ကျွန်တော်တို့ရက်ကွက်နဲ့တင်ပဲတနေအောင်ရှိလဲဆိုတော့ရှိရ9ရောက်လောက်ရှိတယ်မှာတခြားရက်ကွက်နဲ့ပေါင်းနိုင်တော့တာလုံးဝဘယ်လိုမှလုံးဝမရတယ်မှာ20နီးပါးလောက်ရှိမှာပါကျွန်တော်ခံနိုင်ကြပြောရင်တော့
ဒီကနေ့စစ်တပ်နဲ့ရဲရဲအကြမ်းဖက်ပြစ်ခတ်သက်ဖြတ်မှုတွေကြောင့်အပြင်းထန်တန်ရရရှိသူများနေလို့တေဆုံးစင်းလဲထတ်တိုးလာနိုင်တယ်လို့ပြောပါတယ်ညနေ၄နာရီခွဲအထိအောင်ပန်းမြို့မှာသွာလာလို့မရပဲစစ်တပ်နဲ့ရဲကပြစ်ခတ်နေသေးဖြစ်တယ်လို့လဲဒေသခံတွေက VOE ကိုပြောပါတယ်။ညပိုင်းအင်တာနက်ဖြတ်တောက်ချိန်မှာပိုဆိုးလာမှာကိုဒေသခံတွေကတော့စိုးရိမ်နေကြပါတယ်။ကြားပြီနဲ့လိုက်ကော်မြို့မှာလည်းဒီကနေ့မနက်ပိုင်းကဆီယာနာသိန်းစန့်ကြီးရဲ့သပိတ်ဖြိုခွင်းခံရလို့စီးကုန်ကြီးထိမှန်ခဲ့တဲ့အမျိုးသားတဦးတေဆုံးခဲ့ရသလိုဒဏ်ရာသူလည်းရှိပါတယ်။ကရင်ပြည်နယ်မြောက်ဝတီမြို့အမှတ်နဲ့ရက်ကွက်မှာဆီယာနာရှင်စန့်ကျင်တဲ့ဆန္ဒပြလူငယ်တွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်နှိမ်နှင်းခဲ့ပါတယ်။မြောက်ဒီဆန္ဒပြပွဲမှာလူအသေးပြောက်မရှိပေမဲ့အကြမ်းဖက်ပစ်ခတ်ဖြုတ်ခွဲလို့ဒဏ်ရာရသူနဲ့သတင်းပေးသူတွေကြောင့်ဖမ်းဆီးခံရသူတွေရှိတယ်လို့မြောက်ဒီမြို့ခံတအူးကပြောပါတယ်
။စ
เจ้าอย่างนี้เราไม่อยากพังนี่ดีกว่าตัวเราเจ้าหน้าเราทับดีกว่าเลยมันก็สู้ได้เลยดีมากสิไม่หนีหรอกยาวคงไม่เราไปสิเลยถ้าเราต้องเอาเลือดจากในไปตัวไปคุยว่าอะไรคุยว่าอะไรบ่อันนั้นไม่เยอะพอเต็มงบก็เต็มงบก็เลยเราเนี่ยจะเอาก็ติดอยู่ในคนอะไรนามาชาติรู้เจ้าเราลุกไปสู้มาดูเราไม่สิดีมากนี่เองพังนี่เลยแต่ชาวพยาดแล้วเนี่ย
ผลิตลูกดูแลในใจเนาะลูกพันธุ์นี่เนาะลูกเดียดีนี่มาเปลี่ยนลูกเดียดสนับสนุนเปล่ามาลูกดูแลเนาะเปล่าชีวิตมาสละเสียในการสกายนั้นจะไปยืมยูเน่พูดถึงเนาะเจียวนามาสนับสนุนลูกเดียดได้ใครขยันลูกยังวันนั้นอุตส่าห์มีดอกอุดายากเกี่ยวอะไรอันนี้เนี่ยลีน่าอีหลามาเป็นสุดแต่เอ้าลงยังเนี่ยย้อนเรื่องไปแค่เวลาบิดอกย้อนงั้นชาวอุกุพันธุ์ตัวเกี่ยวอะไรพันธุ์ที่ขยันดูชาวอุกุเบลูขอตัวเดลสุรามตียาดลู
ตัวเชนิโกเลมติยาเดบูโลดีดากันนี่ก็วิวิโกเปียวว่าเลยเสด็จก็ย้อนมาจำพับพิคดาจังดีดากันนี่ตอนเมียมันนี่เย็บเลยนี่จะอยากกูเลยทับบีนี่อะไรลูกดีดากันอูกาเปียวว่าเลยขณะที่พม่าไปหนูพ่อทำพ่อเลยวะเนาะพ่อทำพ่อเปียวอยากได้หัวหน้าเลยหัวหน้าเป็นน้าบ้านเนาะในว่าเอ็งยูเป็นเลยแต่เนี่ยเปียเลยพ่อช่างงานเลยเจ้าง่ะงานเดียวกันเราเนาะเปียเปียจะเราไอ้มาใส่ดีขั้นตัวเลยเปียใส่ในเลชั่นที่เลยที่สนามเดียดีกาเลยเวทัวร์กาเลยเ အဲ့မှာကျွန်တော်တို့ကြေးရွာ6ပါသွားတယ်ပေါ့နော်ခန့်သွားတယ်ဒီတစ်ကဘာလုံးလည်းပြည့်စုံတယ်ပေါ့ဒီမှာအကျန့်ဖတ်ခံနေရပေါ့ဒီကြေးရွာမှာလည်းကြေးရွာလူတွေကဒီစက်သားတွေဟာအကျန့်ဖတ်နေရအောင်အကုန်လုံးလည်းပြည့်စုံတယ်ကြပြီးတော့ဒီကျွန်တော်တို့ဒီရွာကိုလည်းကုညီစေခြင်းနဲ့ကြသူဖြစ်နေတယ်ရွာသားတွေလည်းတိတ်ဆောင်နေတော့ဘသူမှလည်းကြီးလန်းလန်းသားဖြစ်နေတော့အဲ့နောက်လည်းမကန်ရတော့ကြောင်လေသူကြီးရမှာလည်းနွားတွေပါလေပြစ်ထားရဲကစားကြပါလေအဆင်မပြေတော့ကြောင်လေအဲ့ဒါလေးကုညီစေခြင်းနဲ့က
ြငင်းညံသောဆန္ဒပြတဲ့သူတွေကိုအကြမ်းဖက်ပစ်ခတ်ဖြိုခွဲတာမလုပ်ဖို့ကုလသမဂ္ဂနဲ့အနောက်နိုင်ငံတွေသာမကအာဆီယံနိုင်ငံတွေကပါတိုက်တွန်းတောင်းဆိုနေတဲ့ကြားမှာပဲစစ်ကောင်စီကအပြင်းထန်နှိမ်နင်းနေသေးရှိပါတယ်ခင်ဗျာ
ကိုရနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဆရာနာရှင်စန့်ကြည်ရေးရန်ကုန်မှာပုံစံအမျိုးမျိုးနဲ့လူလူကဆန္ဒဆက်ပြနေကြတဲ့အကြောင်းနားဆင်ရအောင်ပါစစ်တပ်ကအာဏာသိမ်းတာ48ရက်ရှိလာတဲ့အချိန်အထိရန်ကုန်ကမြို့နယ်အသီးသီးမှာလူလူပါဝင်တဲ့ဆန္ဒပြပွဲတွေဆက်ပြီးတော့ရှိနေတယ်လို့ပုံစံပြောင်းဆန္ဒပြတာတွေလည်းရှိနေပါတယ်ဒီကနေ့မှလည်းပြစ်ခတ်ဖြိုခွဲတာကြောင့်အသက်ဆုံးရှုံးရသူအနည်းဆုံး2ဦးရှိခဲ့ပါတယ်ရန်ကုန်ကရတဲ့တရင်ကိုကျမစုမဆက်ပြီးတင်ပြပေးချင်ပါတယ်။အာဏာရှင်စနစ်ဆန့်ကျင်ရေးဆန္ဒပြတဲ့သူတွေကိုစစ်တပ်နဲ့ရဲပါဝင်တဲ့လက်နက်ကိုင်တွေဘက်ကအင်အားသုံးအကြမ်းဖက်တာတွေကြောင့်တေဆုံးသူဒဏ်ရာရသူတွေနဲ့ပျောက်ဆုံးနေသူတွေဟာလည်းယာနဲ့ချီရှိလာပါပြီ။တလားခွဲကြော်ကြလာတဲ့အချိန်အထိဆန္ဒပြလူလူကိုပြစ်ခတ်တာတွေရက်ွက်လန်းနေတဲ့အထိဝင်ရောက်ချင်းချောက်တာတွေရှိလာနေပေမဲ့အာဏာရှင်စနစ်ကိုဆက်ပြီးဆန့်ကျင်တော်လှန်နေကြတာပါ။တောင်ကုန်းမြို့နယ်က22ရက်ွက်မှာဆန္ဒပြသူတွေကိုပြစ်ခတ်ဖမ်းဆီးလို့ညနေ9နာရီဝန်းကျင်လောက်မှာတော့တေဆုံးသူတဦးရှိခဲ့ပါတယ်
။ဒီ22ရက်ွက်ဆက်မှာဆန္ဒပြသူတွေရှိရယ်။တောင်တော်ဝိုင်း24ရက်ွက်ရုံမှာဆိုတော့စစ်သားတပီးနဲ့အင်းစီကားနှစ်စီးနဲ့ပေါ့နော်လိုက်ပတ်ပြီးတော့ကျွန်တော်ဒလန်နဲ့လိုက်ကြည့်ရတယ်ရှိရယ်။အဲ့ဒလန်ရောလမ်းခေါ်ပြီးတော့ရက်ွက်တွေလိုက်ကြရယ်ပေါ့နော်ဘယ်လိုတွေလိုက်ကြရယ်ဒီမှာဟိုလူတွေကဒီပြီးကြလာကြတယ်။နောက်ဆိုတချို့ကတော့ဒီဟာဆန္ဒထွက်ပြအောင်လို့ဖြစ်လာတယ်ကျွန်တော်လမ်းပြကြတယ်။လမ်းပြတဲ့ချိန်မှာတယောက်ကဥကောင်ပွင့်ဥကောင်ထိပ်ပြီးတွေ့ရယ်ကျွန်တဲ့တုံးရောကတော့တင်လာရတာအခု၁၀ရောက်ကလည်းအဖမ်းခံတာဒါတလန်လိုက်ကြလို့ဘုနော်စုကလည်းလုံးဝတည်ကြပါရဲ့
ဆန္ဒပြတပိတ်တွေထဲမှာကြာဆုံးသူများခဲ့တဲ့မြောက်ကလာပတပိတ်စခန်းတွေကတော့ဖြိုခွဲခံရပေမဲ့ဆန္ဒပြတပိတ်ဆက်ပြီးတော့ရှိနိုင်မှုအတွက်လူဒန်းစားအလှပေါင်းစုံကစ조사နေကြသေးပါ
သူ့မှာတပိတ်စခန်းကလူအင်အား300လောက်နဲ့ဖြိုတယ်ဖြိုပြီးတော့တဲအိတ်ကြီးတို့ဘာတွေရှိသမျှအကုန်ဘုလူစာကြီးနဲ့တိုးပြီးတော့ယူသွားပြီးတော့ဒီနွယ်လီတို့တန်နာတို့ဝစီယာတို့ရှိသမျှနေရာတွေကိုရက်ွက်တဲ့အထိဝင်ပြီးတော့အဲ့ကယောက်ျားလေးမိန်းမလေးခေါ်ပြီးတဲ့ကြီးထောက်တဲ့ကြီးထောက်ပြီးတော့အဲ့လိုမျိုးယူသွားတာခန္ဓာတွေကမရှိတော့လို့သူတို့မှနိုင်ရင်ဒုံရုပ်ပေါက်ဖြစ်သွားတော့
ဒီကနေ့မနေ့ပိုင်းမှာလဲမြောက်ကလာမှာရှိတဲ့လုံကြုံရေးအကာရံတွေကိုရက်ွက်နေပြည်သူတချို့ကိုခေါ်ဆောင်ပြီးတော့ရှင်းခိုင်းနေတယ်လို့ရက်ွက်တွေမှာတနက်ပြစ်ပေါက်6လံပြီးတော့ဖမ်းဆီးခေါ်ဆောင်ခံလိုက်ရသူတွေရှိနေတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်အဲ့ဒါအပြင်အမျိုးသားတအုပ်ကိုစစ်သားနဲ့ရဲတွေကသူတို့ကအနီးဖမ်းဆီးခေါ်ဆောင်ပြီးရိုက်နှက်ခဲ့ပါတယ်မနက်စောပိုင်းကလေးကပြစ်ခတ်ချင်းချောင်းမှုတွေနဲ့လက်နက်ကင်စောင့်ကြည့်တာတွေရှိနေတာကြောင့်တချို့နေရာတွေမှာတော့လူမဲ့တပိတ်ပုံစံပြုတ်လုခဲ့ကြပြီးတာကေတမြို့နယ်မြင်းတော်သာလမ်းပေါ်ကတပိတ်စစ်ကြောင်းမှာတော့ပြစ်ခတ်ဖြိုခွင်းခံရတာကြောင့်ဖမ်းဆီးခံရသူနဲ့ဒဏ်ရာပြင်းထန်သူတွေရှိခဲ့ပါတယ်။အရေးအတွက်အတိအကျကိုတော့မသိရသေးပါဘူး။ညတကောက်လူကြီးတိတ်ချိန်မှာတော့ရက်ွက်တွေတဲ့အထိပြစ်ခတ်မှုတွေကြုံနေရတဲ့ရွှေပြည်သာမြို့နယ်မှာတော့လက်တလောတပိတ်စခန်းတွေမရှိပေမဲ့လက်နက်ကင်တွေဘက်ကလှည့်လည်စောင့်ကြည့်နေကြတော့မှ
ဆန်းရောက်မှမရှိဘူးပြသူတို့ကအဲ့ဒီမှာလှည့်နေကြတာ
base scan တွေတော့မရှိဘူး brand တွေပါတယ်အဲ့လိုမျိုးဟိုဘုံခြေချောင်းဝင်ဖက်တွေမှာတော့အဲ့လိုမျိုးဝင်ဖြတ်ထားတယ်ဆိုရှိဝင်ယူသွားကြတယ်ဖယ်ထားကြတယ်မှတ်မှတ်ပြန်ပြီးမလုပ်ရဲကြဘူးတော့ဆိုတော့လူတွေကနမ်းမော်တွေမှာတော့တော်တော်ကြီးကိုတိတက်တာကိုရှင်းသွားကြ cycle တွေပါတယ်ဖာကန်စီရတာဆိုတော့နားပြောမရဘူးကဘယ်နာပြစ်လိုက်မလဲဆိုပြီးတော့ရင်ထိတ်နေလို့ဖြစ်
ပြီးခဲ့တဲ့ရက်တွေကအင်အားသုံးအကြမ်းဖက်ပြစ်ခတ်ခံရတဲ့လှိုင်းသာယာမြို့နယ်မှာတော့တင်ဆုံးသွားသူတွေပျောက်ဆုံးသွားသူတွေဖမ်းဆီးခံရသူတွေအပြင်နေရွက်စွန့်ခွာသူတွေလည်းဒီကနေ့ထိရှိနေပါတယ်အခုလိုမျိုးပြည်သူတွေပေါ်မှာကျူးလွန်နေတဲ့ရာဇဝတ်မှုတွေအတွက်တာဝန်ရှိရသူတွေကိုနိုင်ငံတကာဥပဒေနဲ့အရေးယူနိုင်ဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်တွေကတိုက်တွန်းထားပါတယ်နေ့အချိန်မှာပြစ်ခတ်ဖမ်းဆီးမှုတွေနဲ့ညအချိန်မှာတားဆီးကာရန်ထားတာကိုမီးရှို့တာချိန်ချောက်တာတွေရှိနေတဲ့ကြားကပဲဆန္ဒပြသူတွေကဆက်ပြီးတော့အန်တုနေကြဆဲဖြစ်ပါတယ်နေပြည်တော်မှာသတင်းသမားတချို့အဖမ်းခံရတဲ့သတင်းကိုဆက်ချင်ပါတယ်နေပြည်တော်ဒက္ခိဏခရိုင်တရားရုံးရှိမှသတင်းသွားယူခဲ့တဲ့ BBC သတင်းတောင်းနဲ့မြစည်းမသတင်းဌာနအေဒီတာဟောင်းတဦးတို့ဒီကနေ့ဖမ်းဆီးခံခဲ့ရပါတယ်။သူတို့ကိုဘလို့ဆွဲချက်နဲ့ဖမ်းဆီးတယ်ဆိုတာနဲ့ဘယ်နေရာမှာထိမ့်သိမ်းထားတယ်ဆိုတာအခုချိန်ထိတော့မသိရသေးပါဘူး။ဒီအကြောင်းရန်ကုန်ကရတဲ့သတင်းကိုမက်ခင်ဖြူထွေးပြောပြပေးပါရှင်။
ဒီကနေ့နေပြည်တော်ဒက္ခိဏခရိုင်တရားရုံးရှိမှ NLD ပါတီနာယကဦးဝင်းထိန်ရုံးချင်းနဲ့ပတ်သက်ပြီးသတင်းယူဖို့ရောက်ရှိနေတဲ့အချိန်အဲ့ဒီသတင်းတောင်နှစ်ဦးအဖမ်းခံခဲ့ရတာဖြစ်ပါတယ်။ဖမ်းဆီးခံရတဲ့သူတွေဟာ BBC နေပြည်တော်သတင်းတာဦးအောင်သူရနဲ့စစ်ကောင်စီကလုပ်ငန်းလိုင်စင်ရပ်ဆိုင်ထားတဲ့မင်းစီမသတင်းဌာနနေပြည်တော်အယ်ဒီတာဟောင်းဦးတန်းထိုက်အောင်တို့ဖြစ်ပါတယ်။သူတို့ကိုဘယ်လိုပုံမှန်နဲ့ဘာကြောင့်ဖမ်းနေဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။သတင်းစာဆရာဦးစီသူအောင်မြင့်ကတော့လက်တတော်သတင်းမီဒီယာသမားတွေသတင်းရယူခွင့်အနှိမ့်ဆုံးအခြေအနေဖြစ်နေပြီလို့ပြောပါတယ်
။ဒီတရားရုံးဆိုတဲ့ဥစ္စာကသရပြပွဲလည်းမဟုတ်ဘူး၊ဘာလည်းမဟုတ်ဘူး။ဒီလိုနေရာမျိုးမှာတော့ဖမ်းနေဆိုတော့ကျန်တဲ့အဲ့လိုမျိုးသရပြပွဲလိုနေရာမျိုးတွေအခြားသောနေရာမျိုးတွေမှာဆိုရင်တော့ဟိုတရင်တော့ဆိုရင်ဖမ်းပါတယ်ဆိုတဲ့ဟာပဲသူကအရင်ဖမ်းလိုက်တယ်ဖမ်းပြီးတော့မှသူစစ်ဆေးကြည့်မလဲတရင်တော့ဟုတ်လားမဟုတ်လားဘယ်ဟုတ်ပြီတရင်တော့ဟုတ်ပြီဒီဥစ္စာကဆိုရင်လဲဘယ်လိုပြောအလုပ်လုပ်ပေးနေတယ်လဲပေါ့အဲ့တော့ဟိုတရားဝင်ပတ်ဖို့တင်လာတာမဟုတ်ဘူးဟိုဘာလဲသူတို့ဖိတ်ပြလာတဲ့ဟာလည်းဖြစ်တယ်ဆိုရင်တော့အဲ့ဒီအချက်ကိုသူကြိုက်ပြီးတော့သူရေးယူမှာပေါ့ဆိုတော့ဟိုတရင်တော့ဒီကတော့ဘာမှတရင်ယူဖို့မလွယ်ဘူးဆိုတဲ့အခြေအနေမျိုးကိုဒါပြတာပဲလေအဲ့လိုပဲနားလည်ရမှာပေါ့
ဒီကနေ့ဦးဝင်းထိန်တရားရုံးယုံကျင်းသတင်းကိုတခြားသတင်းဌာနတွေကသတင်းတောက်တွေလည်းတွားရောက်သတင်းယူခဲ့ကြပြီးတခြားသတင်းတောက်တွေပြန်သွားပြီးတော့သူတို့နှစ်ဦးတည်းကြံတော့မှအခုလိုဖမ်းခေါ်သွားတာဖြစ်တယ်လို့နေပြည်တော်အခြေစိုက်သတင်းသမားတဦးကပြောပါရယ်။နှစ်ယောက်စလုံးကိုစစ်မေးစရာရှိလို့လိုက်ခဲ့ပါဆိုပြီးရဲကားမဟုတ်ပဲအိမ်စီးကားပေါ်ကိုခေါ်တင်သွားတဲ့အကြောင်းမျက်မြင်တွေ့သူတဦးကပြောပါရယ်။ဦးအောင်သူရကိုဘယ်သူဘယ်ဝါမှန်းမသိတဲ့သူတွေကခေါ်ဆောင်သွားတဲ့အပေါ်မှာအချူပဲစွရင်တဲ့အကြောင်း BBC သတင်းဌာနကပြောပါရယ်။သူကိုရှာတွေ့ဖို့လှုပ်ဆောင်နိုင်သမျှအားလုံးလုပ်နေတဲ့အကြောင်းသူပဲမှရှိတယ်ဆိုတာနဲ့ဘေးရန်ကင်းတယ်ဆိုတာသိရဖို့ကူညီပါလို့အာဏာပိုင်တွေကိုတောင်းဆိုပါတယ်ဆိုပြီးတော့လည်း BBC ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြချပါတယ်မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ဟာဦးစရာလှိုင်ကတော့လက်ရှိအချိန်ဟာသတင်းမီဒီယာလောကအတွက်အမှောင်ဆုံးအချိန်တစ်ခုလို့ပြောပါတယ
်ဒီ February 1ရက်နေ့အာဏာသိမ်းလိုက်တဲ့အခါကေဝင်သွားလာနေတဲ့လောက်ကင်ကြီးရဲ့မီဒီယာရေးပိတ်ခံလိုက်တာပေါ့နော်ဒီကုန်းလက် Business Monitor တီဗီစပိတ်ခံလိုက်ရတယ်အပြောစနတ်ဘုံမှာတရင်လိုက်ယူနေတဲ့တရင်တောက်ကတော့တရင်တောက်မဲ့တင်ချာတိအောင်အထင်ရှားအောင်ဒီတော့မလဲဖန်ခံနေဆိုအဲ့ဒီကကျွန်တော်တို့ကလည်းလောက်ခွင့်ရမရှိတော့ဘူးနောက်ပြီးတော့မှဥပဒေနဲ့ပြုချက်တာတွေလည်းအများကြီးပဲလေရိုင်းနဲ့ defense တွေတော့ကမ္ဘာ့ရဲ့ media ဆိုလို့ရှိရင်လည်းရုံးကန်တဲ့ဝင်တွေရိုက်ခွဲတွေတရင်စာဆရာမျိုးကိုဖမ်းသွားတယ်ပေါ့ဆိုတော့တရင်ကတရားမဲ့ပြုချက်နေတဲ့ကိစ္စရယ်ဆိုတော့ကျွန်တော်လက်ရှိနေသားရတရင်စာလွတ်လပ်ခွင့်ဆိုတာအရှိမရှိဘူးလို့ပဲသုံးသပ်လို့ရပါတယ်နောက်ကျွန်တော်တို့တရင်စာဆရာကြီးကိုတိုင်ကလည်းအဲ့ဒီခြေထဲမှာနေနေရတယ်ပေါ့လေဆိုတော့ဟိုဒါတော့လေအများနဲ့ဆန်တော့အများလေးဘယ်လိုပဲခံရတာပေါ့လေဆိုတော့လမ်းပေါ်လက်လျှော့နေတဲ့ဘီလူတောက်ကလေးတလူကြီးချိန်တဲ့ဖန်ဆီးတဲ့လူရှိတဲ့ခါကျတော့ဒေသဆရာကြီးကလည်းပို့ပြီးတော့စိုးတာပေါ့နော်ပို့ပြီးတတိထားမယ်အခြေအနေတော့လက်လက်ခွင့်ရလုံးဝမရှိတော့ဘူးလို့ပြောပြရပါတယ်
မကြသေးခင်ရပိုင်ကလုတ်တဲ့စစ်ကောင်စီသတင်းစာရှင်းလင်းပွဲမှာ BBC သတင်းတာဦးအောင်သူရရဲ့မိန့်ခွန်းတစ်ခုအပေါ်စစ်ကောင်စီပြောခွင့်ရကပြင်းပြင်းထန်ထန်ကြုတ်ကြံတဲ့ဖြစ်ရရှိခဲ့ပါတယ်။ဒါပေမဲ့လည်းအခုဖမ်းဆီးမှုကအဲ့ဒီမေးမြန်းချက်နဲ့ဆက်ဆက်သလားဆိုတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ကြားပြင်လုပ်ငန်းလိုင်စင်ပိတ်ထားတဲ့မင်းစီမာသတင်းဌာနကအက်ဒီတာဟောင်းဦးတန်းထိုက်အောင်ကိုပါဘာကြောင့်ဖမ်းဆီးတယ်ဆိုတာကိုလည်းမသိရသေးပါဘူး။ဒီဖမ်းဆီးမှုနဲ့ပတ်သက်ပြီးမေးမြန်းဖို့စစ်ကောင်စီပြောခွင့်ရဗိုလ်မှူးချုပ်စော်မင်းထွန်းကိုဆက်သွယ်ခဲ့ပေမဲ့တယ်လီဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး။ဖေဖော်ဝါရီလတရက်နေ့မှာစစ်တပ်ကအာဏာသိမ်းခဲ့ချိန်ကတည်းကဆိုရင်မြန်မာနိုင်ငံမှာသတင်းထောက်အယောက်90နီးပါးဖမ်းဆီးခံခဲ့ရပြီးအဲ့ဒီအထက်ကအယောက်20ကျော်ပြန်လွတ်ခဲ့ပါတယ်။အခုအချိန်မှာသတင်းထောက်20ထက်မနည်းဖမ်းဆီးခံထားရဆဲဖြစ်ပြီးဒီထက်က10ဦးထက်မနည်းဟာနှိရှိထောင်ဒဏ်ကြားခံရနိုင်တဲ့ပုံမှန်မျိုးတက်ပြီးတရားစွဲဆိုခံထားရပါရဲ့ရှင်။
Makin Chitwe Pyabya Begera Pyabare Shin, Nyama Sitaka Tapwe Win Le U Pyao Song Mugu Achang Bhyubiro, Shen Kaya Pine Nezaka Jeyawari Ma, Nenigan Sitaka Shapwe Sese Biro, Jawin Hinai Pene Re Tabay Kao Zao Ta Une, Shwada Tongze Jogu Pansi Dwabare, Raikomyo Tabay Pekhet Pyo Kwera Maro Ta U Te Song Mare, Achang Bhyay Songguro, VOA Trinak Nanko Inga Pyabya Beba Shin.
Okay, ba. ชั้นนี้เนี่ยกะยาปีเนี่ยสัตว์มูเปญญุเนี่ยมาตะตาเลี่ยวเปาะซุนนี่ดาโกจ้องปิ๊บญาติมาเสตกันนี่ยัวแท้ဝင်ရောက်ชะปูยามาตะตาတွင်เนี่ยအခြေတင်ဖြစ်ပွားခဲ့ပြီးကြောင်းဝင်ညှိနှိုင်းသူအပောင်ဝင်ကြွာရားတို့မနေ့ညနေပိုင်းမှာဖမ်းခံရတယ်လို့ကြာပြည်နဲ့ခြေဆိုင်လမ်းနီးပြအဆောက်အဦပြုတ်ဖွဲ့တာဝန်ရှိသူတူကပြောပါတယ်
ตะกาลีอัปตะซามุมาตะกาตะดีตองจีวาโรฟังกันโนเลตองโซเรไอดีวาริโกอะลองยีเนี่ยวินโทลอเซมาดีตะคันเนี่ยจอเทอวินมะคันเนี่ยไอ้สุสนะจารอตัวชูควဲเลยเนเนจีสิดิเลปาเรเอ็งอาเนชูควဲรอดีตะคันนี่โกจีนตะคันเมลุโกမျိုးလိုက်ဝင်อ่ะตอบีมาชาวินนี่ตาเรคันน่ะวะပြီးတော့เอ็งอาเนဝင်ชาတာမျိုးမဟုတ်ပဲねตะตาမဆယ်လောက်မဲ့ဝင်ဒီจอเทมาဝင်ชาလို့ရအောင်တစ်ဖက်ကြမှာတဘောဒီနီရောက်နေနိုင်တယ် ตะกันเนี่ยเสร็จแล้วเนี่ยตะเกียงชาเลยสามารถได้ทําตื่อยอเอนิชาบีมาตะเปลี่ยนเข้ากันมาแล้วก็เนี่ยญาติเจ้าหนูฝาตินเจ้าหนูเอ็มมาตัดซวยเลยญาติเลยเลทั้งซีจาบาเนี่ยเสร็จทีละมีหน่วยงานว่าดีแค่นี้มาเสร็จดีนี่นะแค่เฉยมาเนี่ยไล่เว้นโนแล้วทั้งคันที่เนี่ยเอ็มมาตองเซ่ตองเซ่ตะกาตายะคันมาสู้တော့เดตะฤทธิ์ทั้งตัวเลยตีมูเปญญุเนี่ยก็ซ้องกันชี้หว่าฤทธิ์แลทวนหว่าเนี่ยฟวารีตองชี้หว่าฤทธิ์ สิตะเองอ่ะลงยินเนี่ยยောက်ชิแค่ยามมายัวซาฤตาซีสานะพอทั่วแค่ไปพันธุ์ซีขันยาดาวะอพันธุ์ซีขันยัวซาฤโกเป็นมาทินทิ้งทาได้สู่ราติติจะไม่ติยะได้บิ่มแม้เนมีขันตัดยิงก็ลูกเดตะขันนี่ก็เปล่าสู่นี่ยาดาวะมูเปมาชิแค่ลิงเนเนตัดมาถ่ายดิแต่กะนี่ยาลาบมาเอ็มมาพันธุ์เลยเนี่ยตาตาเลี่ยวค่ะตักกันนี่ถั่วปีดาล่ะ CDN ตะเบ้หลุช่าหมู่ดิมาปูป้องดาล่ะสู่ราก้วยๆเปียๆไม่ติยะได้บ่กะยาปีเนี่ยแท้มาสู่ยิน CDN ตะเบ้หลุช่าหมู่ดิมายัดตะพั่วเวสุสุป้อง180หลอก CDN ตะเบ้แท้ปูป้องป่าเวหมู่ฤทธิ์ในแล้วตะเบ้กอมมิตี้ฤาสู่ว่าเด้ ဒီကနေ့လွယ်ကော်မြို့တွင်ဆန္ဒဖော်ထုတ်မှုမှာတပိတ်ဖြူခွင်းခံရပြီးလူသေးဆုံးတန်ရန်ရရှိမှုတွေရှိခဲ့တယ်လို့တပိတ်ကော်မတီဝင်တို့ကဆိုပါတယ်။မိုင်းလုံးတပိတ်မှာဖြူသေးတယ်မှာဖြစ်တာ။အဲဒီနေ့ကတူတူကတည်းကတောင်းကြည့်နေတာကစတော့မှုပေါ့နော်။တရားဆုံးတယ်။ဟုတ်ပါလားကအူရှမ်ပူတရားလို့ပေါင်ပေါက်သွားတယ်။ဒီကနေ့လွယ်ကော်မြို့မိုင်းလုံးရွက်ကတပိတ်ဖြူခွင်းခံရမှုမှာပန်းနန်းတာလမ် Nongani, Nangaro Anago, Tainting Heavy Nabai, Dignity, Tanangan Loma, Kanga, the Bay Mouse, Sanda Piamudi, Shibuan is low, Longjo Yeta Poligale, the Bay Pugu Mu Pisendre, Tayson, Tayan Yashi Mu, Apanzi Kayam Mudigale, Tani Tatani, Yabia Lani Varekamia.
Nanguin, Yabia Bigger up, Chiparishi. Pagodain Dedaji, Pagomune, Yangong Mandali, and Yan Lama Ibe. Bonaji Yuaga, Tamaro Nemigan Tago, Amimati, Lenakai Tapuega, Layo Pika, Kevi and Nama, Zara Rini Yabanga, Amyan Lama Jigo, Pekebare, Dia Jang Yangunga Yari Tringo, Kozo Willinga, Jobyabi Habare.
Pogumune, Piaji Dine, Dwinshi, Bonaji Juya, Chisa, Nemigan Tago, Zara Rini, Mene Sobanga, a champion Usuriga, Layo, now Shep Pika Kerelo, Diginito. Jemune Mamalin Drinarima Popia Taraba, Ditaka Muha, Amyan Lamaji Bega, Wagaro Sene, and Ni Wunjingani, Diakuni Mama, Shorta, Donji Nebika Kerapi, Nemigan Tayene, and Ni Nago, Donji, Lelon Jaya, Pakwagabime, Lune Asao only, Tika Besidam Shidan, Lunyita Puega, Shinayama, Tikapo, Timpin Sintare, Diakuni Mama, Dondi, Nalongule, Dinse Yamijan Popia Bari. Dipikatakamu, Chikabida now, Jadabrini Yavamaro, Yango Mandali, Amyan Lama Jigo, Yashina Igani, Big Tagarello, Diata Sangama, Yinja Naskama, Nitan to Uga, Piovari.
So, Shina Igane, several Dwakano, Amyanama Yari. Manechorashi, so that you mind Lama Yatango, several Dwakan, Yashina is in it. You let your Aragari, you know, the Dia Sangama Yavagari there.
ဒီလက်ဆံကတော့ကောင်းလို့ဝင်နားခိုင်းတာဆက်တော့ခိုင်းမနေ့ရဆာတာပေါ့မနေ့မနေ့ရဆာပြီးတော့ဒီရင်ကြတာတော့မိုင်းလေးတွေမှာအိဆက်မှုတစ်ခုကြီးတွေကြားလို့ပြောတာပဲအဲ့ဒါကြောင့်မသိဘူးအမြန်လမ်းကိုသွားနေတဲ့ရင်မောင်းတူဦးကလည်းအခုလိုပြောပြပါတယ်ဗိတ်ကြောင်တော့ကျုံနေနေရဗိတ်ကြောင်ကျွန်တော်တို့ပြန်လာတာအခုမှပြန်လာတာ ညာလမ်းပေါ်မှာတာဝန်ကြားတဲ့ရဲတပ်ဖွဲ့ဝင်တအူးကတော့ညာရှိနာကြီးကနေမနေ့၄နာရီအထိအမြန်လမ်းတစ်လျှောက်ပိတ်ထားခဲ့တာဖြစ်ကြောင်းပြောပါတယ်ဒီနေ့နေခင်ဘက်မှာလည်းအမြန်လမ်းဘောနီအနီးနဲ့အချားနေရာတွေမှာပြစ်ခတ်မှုတွေရှိကြောင်းလူစုအကြသတင်းတွေထွက်ပေါ်နေပေမဲ့ဘောနီရဲစခန်းကတာဝန်ရှိသူတို့ကတော့သူတို့နယ်မြေမှာဖြစ်ပွားတာမရှိကြောင်းပြောပါတယ်
အဲ့လိုမျိုးမရှိပါဘူးကျွန်တော်တို့ကတော့ဘောနီစခန်းပိုင်းထဲမှာပဲကျွန်တော်တို့လက်တော်တော်ဘာမှမရှိဘူးအဲ့ဒီစခန်းပိုင်ကတော့ပြောလို့ရမှာကျွန်တော်စခန်းဟာတွေကတော့ကျွန်တော်လည်းမသိဘူးလက်တလောင်းအခြေအနေမှာတော့အမြန်လမ်းမကြီးကညပိုင်းမှာဖြတ်တန်းခွင့်ဆက်လက်ပိတ်မယ်မပိတ်ဘူးဆိုတာမသိရသေးပေမဲ့အဝေးပြေးရင်မောင်းနေကတော့ဆက်လက်ပိတ်နိုင်မယ်ရှိတယ်လို့ခန့်မှန်းထားကြပါတယ် ဒီပိုင်းနေအတွင်းမှာတော့ရန်ကုန်မြို့မှာနေထိုင်သူတွေဟာအခြားအရက်ဒေသတွေကိုအများအပြားထွက်ခွာနေကြတာကြောင့်ရန်ကုန်မန္တလေးအဝေးပြေးလမ်းမကြီးကဂိတ်တွေမှာယင်ပိတ်ဆို့တာတွေဖြစ်နေပါတယ်
ဒီကနေ့မှာတော့တိုက်ပွဲထပ်မံဖြစ်ပွားတဲ့တဲ့တွင်မရရှိသလိုကျန်းရီပြောခွင့်ရသူကိုလည်းဆက်သွယ်မရခဲ့ပါဘူးခင်ဗျာကိုဆောင်ဝင်းလိုင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တောက်ကြညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးခြင်းပါတယ်အရင်ဆုံးအမျိုးသမီးကဏ္ဍကိုနားဆင်ရအောင်ပါ မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းခဲ့တဲ့ဖေဗရူလာ၁ရက်နေ့ကနေစလို့ကန့်ကွက်ဆန္ဒပြမှုတွေနဲ့ဆက်ဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းခံရသူက၂000ကျော်ရှိတယ်လို့ကုလသမဂ္ဂအပါအဝင်လူခွင့်အဖွဲ့တွေကပြောဆိုထားပါတယ်။ဖမ်းဆီးခံရသူအများစုပြန်မလွတ်သေးတယ်လို့ဘယ်နေရာမှာချုပ်နှောင်ထားတယ်လဲဆိုတာကိုမသိရသူတွေကလည်းအများပြားရှိနေပါတယ်။ဖခင်ဖြစ်သူကိုစစ်တပ်ကနေလာရောက်ဖမ Kin, Pansy Kent Hyatt at Chainema, Mizazu, Dwelling, Lungjong, so yard at Chainema, Shinirello, Mawi Manga Piovare, Mawi Mangu Sadu, Minyan B, Dizrimba, and Mudami Kanama, Makin Putrit in Satara Nasi Machin.
There's a path we must choose sometimes. Gotta stand up and fight sometimes.
အဲ့လိုမျိုးပြောပြီးတော့အဖေကိုခေါ်ပြီးတော့ထွက်သွားပါတယ်မှာအဲ့တော့သူကအဖေကိုရိုက်နှက်ပြီးတော့ခေါ်သွားတယ်ဒီချအိမ်သားတွေနဲ့အိမ်ငူရောသူတို့တခြားဘာတွေလုပ်သွားသေးလဲ
Pihu tak tahu dia ni malu ente entau apa ni, terus mui nak kira apa no, agong lo ni malu kena macam ni, ni malu jauh dia kira lada apa no, air lada ni bawa juga ni, diwali sih ni malu pihu dia phone lo ni betul ngaji juga ni, ni malu kena ni orang Android ni macam ni, ni malu amni apa no, tu yang sulit tu dia apa no, air dia malu wasu itu bay, lusuk bay, handphone bay, lagau bay, naga bay, air ayu dia juga ni mac.
ဆိုတော့ဒီလိုအခြေအနေမှာလက်ရှိကုဆလို့ရှိရင်ဒါမြန်မာနိုင်ငံမှာဒီလိုမတရားဖမ်းဆီးချုပ်နှောင်ခံရတဲ့သူတွေအသက်ပါပေးလိုက်ရတဲ့သူတွေပေါ့နော်အများကြီးလက်ရှိတာလေဆိုတော့ဒီလိုအခြေအနေမှာကိုယ်တိုင်ကဒီမိသားစုရဲ့မှာဒီလိုကိုတိုက်ရိုက်ကြုံတွေ့ရတဲ့မိသားစုဝင်တယောက်အနေနဲ့လက်ရှိအခြေအနေပေါ်မှာဟောဗာမြန်ပြောချင်ပါလေ
ဟုတ်
แล้วที่อยู่ที่นี่ผมมาเราผมตัวเราว่าเราจะตัวเราเนี่ยอาจารย์พัดลงเยอะเดียวเราจะดูแลเราลงในมาปอนเนาะตอนนี้มาเราส่วนที่อบุมีตาดูเรามาดูแค่ร้านเนี่ยพี่ปอนเนาะนี่มาเราลูกไปดีจะนั่งเงาลงมาแค่ร้านเนี่ยมีตาดูเรามีอะไรเสียปอนเนาะตัวอยู่มีปอนเนาะตาจะไม่อยู่ส่งช่วยมาอย่างมีตาดูเรามีบ้านอยู่ส่งช่วยมาอย่างตาจะไม่อยู่มีอะไรเสียไอ้หายกองลงปอนเนาะตรงนั้นเดี๋ยวที่เราไม่เสียเนี่ยโอ้นี่มาดีเยอะเลยกองนี้เอาหมด
ညီမတို့ရဲ့အတူလျှောက်ကြမယ်အဆုံးထိတိုက်ကြမယ်ဘလို့ချင်းမျိုးပါလေသူပြညီမတို့မိသားစုအနေနဲ့ရောညီမတို့အကြောင်းအရာများကိုညီမတို့ကျန်းကျန်းထိုင်ရင်းဆိုင်မယ်ညီမတို့လောက်ကြချင်အောင်ဆက်လုပ်မယ်ပြောကြချင်အောင်ဆက်ပြောမယ်ပေါ့နော်အဲ့လိုမျိုးပဲညီမတို့လိုပဲတခြားမိသားစုတွေလည်းအဲ့လိုမျိုးခံယူချက်အတူတူပဲရှိရသွားလဲညီမယုံကြည်ပါတယ
်မန်ဝင်းညီမဟာဆရာနာသိမ့်မှုစန့်ကျင်လှုပ်ရှားမှုတွေမှာရှင်းကပါဝင်နေတဲ့လူငယ်အမျိုးသမီးတူဖြစ်ပါတယ်သူအနေနဲ့ဘာကြောင့်အခုလိုပါဝင်ဖြစ်တာလဲလက်ရှိလှုပ်ရှားမှုတွေမှာလူငယ်တွေအမျိုးသမီးတွေဘယ်လိုခံယူချက်တွေနဲ့ရှေ့ရန်ကနေပါဝင်နေကြလဲသူရဲ့ပါဝင်မှုကဘလောက်ထိအရေးပါသလဲစရာတွေကိုလည်းမဝင်းရီမောင်နဲ့မင်းမြန်းချားရာကိုရှေ့သတင်းပတ်မှာဆက်ပြီးတင်ပြပေးသွားပါမယ်အခုတော့အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြုပါရှင်မှတင်ပြပေးပါရှင
်အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီသတင်းပတ်ရဲ့အထူးတဆုံးလင်အမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒနဲ့ပတ်သက်တဲ့ဥပဒေကြမ်းအတည်ပြုနိုင်မဲ့အလားအလာသွေးစွန်းတဲ့တင်းငွေတွေလို့သိကြတဲ့အယ်ဘာဘာမပြည်နယ်ကအက်ဒမန်ပလက်စ်ကစားပေါ်ကဆန္ဒပြပွဲကိုရိုက်နှက်ချိုခွဲခဲ့တဲ့55နှစ်မြောက်ပြည်ခဲ့တာတွေစတာတွေကိုကိုအောင်ကစူးစီးတင်ပြထားတာနားဆင်ပါရှင်
အမေရိကန်မက္ကဆီကိုနယ်စပ်ကနေတရားမဝင်ဖက်ကျော်ဝင်ရောက်လာသူတွေထဲမှာမိဘမပါတဲ့အသက်မပြည့်သေးသူကလေးငယ်တွေလည်းပါဝင်လာတာကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုကန့်ကွက်မလဲဆိုတာကိုအမေရိကန်လွှတ်တော်အမတ်တွေဆွေးနွေးအဖြစ်ရှာနေကြပါတယ်။အမေရိကန်မက္ကဆီကိုနယ်စပ်မှာရောက်လာတဲ့ကလေး40တဲ့မင်းလေးကိုမကြခင်ကအမေရိကန်အာဏာပိုင်တွေဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။အခုဒီသတင်းပတ်အတွင်းမိဘတွေမပါပဲတရားမဝင်ဝင်ရောက်လာကြသူ4200လောက်ရှိနေပြီးတော့ဒီကိစ္စဘလူးကင်တွေမလဲဆိုတာနဲ့ပတ်သက်ပြီးသမ္မတဂျိုးဘိုင်ဒန်ဆွေးအနေနဲ့ခေါင်းချောက်စရာဖြစ်လာပါတယ်အမိမေလွန်ကျူရင်ဝန်ကြီးအယ်လီဟန်ဒရိုမီယောကတ်က
not expel them as the Trump administration did
we try ဆိုရလက်ထက်တုန်းကလူပြန်မြင်ထုံးမှာမဟုတ်ပါဘူးမိဘတွေလက်ထက်ပြန်ထည့်ပေးနိုင်တဲ့အထိကျမ်းမာရေးနဲ့လူမှုဖူလုံရေးဌာနအောက်မှာစနစ်တကျစောင့်ရှောက်မှုပေးသွားမှာပါ
အမေရိကမှာခေလွန်လာသူတွေအရေးညဉ့်ညံသာကင်တွေမဲ့ဘိုင်ဒန်ဆိုရရဲ့မူဝါဒတွေကြောင့်နေဆက်မှာအခုလိုရှေ့ပြောင်းဝင်ရောက်သူတွေများပြားလာတာဆိုပြီးတော့ရှုမြင်ကြပါရတယ်။ Federal အရေးပေါ်စီမံခန့်ခွဲရေး Agency ကလည်းဒီအရေးနဲ့ပတ်သက်လို့ကူညီဆောင်ရွက်ပေးနေပါရတယ်။အိမ်ပြည်တော်ပြောခွင့်ရရန်စာကြီးက
This is one of the steps that the president felt would help
ဒါဟာရေရှိဘလူးကင်တွေမလဲဆိုတဲ့အပြည့်မဟုတ်ပေမဲ့အထောက်အကူဖြစ်စေတယ်လို့သမရကယုံကြည်ပါရတယ်။သူတို့ကိုတရားဝင်လက်ခံနိုင်တဲ့ဉာဏ်စံတဲ့လုပ်ငန်းစဉ်သူတို့အနေနဲ့ကျန်းမာရေးဆောက်ရှောက်မှုရရှိရေးလဲအကူအညီပေးသွားပါမယ်အရေးအတွက်အလွန်များတာကြောင့်ဒီကိစ္စကင်တွေရမယ်အရေးအားစိန်ခေါ်မှုတည်းဖြစ်ပါတယ်လို့ဆိုပါတယ် Republican တွေကတော့ Biden ဆွေးရဟာပြဿနာပိုးပြီးတော့ကြီးထွားလာအောင်လုပ်နေတာဆိုပြီးဆွဆဲပါတယ်ဒီမူဝါဒကြောင့် American ပြည်အောင်စုတဲ့အကြမ်းဖက်သမားတွေအလွယ်တကူဝင်ရောက်လာနိုင်တယ်ဆိုပြီးတော့လည်းပြောပါတယ်အောက်တော်လူနေစုခေါင်းဆောင် Kevin McCarthy က
The health of this nationThe safety and security
ဒီနိုင်ငံရဲ့အနေအထားအမေရိကန်တွေလုံခြုံရေးနဲ့ဘေးအန္တရာယ်ကင်းရေးနေဆက်အရေးဒါတွေအလုံးဟာသမ္မတရဲ့လုပ်ငန်းတာဝန်တွေဖြစ်ပါတယ
်ကလေးဘွားတွေကရောက်ရှိနေကြတဲ့စိုက်ကြွေးလုပ်သားတွေနဲ့တရားမဝင်ရှေ့ပြောင်းဝင်ရသူတွေကိုသူတို့နေရရင်ပြန်ပို့မယ့်အစီအစဉ်ကနေအကောက်ွယ်ပေးမယ့်ဥပဒေချမ်းကိုအောက်တော်ဒီမိုကရက်တီကဒီသတင်းပတ်အတွင်းအတည်ပြုမဲခွဲဖို့ရှိနေပါတယ်ဒါဘိုင်ဒန်အစိုးရရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒအပြောင်းလဲတစ်စိတ်တစ်ပိုင်းဖြစ်ပြီးတော့တရားမဝင်နေထိုင်ကြသူ70တန်းအတွက်အခွင့်အရေးတည်းရလည်းဖြစ်ပါတယ်ဒီမိုကရက်တလူတော်အမတ်ဘော့မနန်ဒက်စ်က
It will modernize our system
offer a path to citizenship.
Kine kanyi me sani apyaung le phit di alou chou sa ja tu ri naingan da phit la me lan chang paw yaw la da phit par de. Turo mi da su ri le pyan le song si nai bi taya win ni tan yat di bo akwin lan du ri po paw la ma phit par de.
ဒါမဲ့လေဒီဥပေချင်းကိုအထက်လွှတ်တော်ကအတည်ပြုနိုင်မလားဆိုတာကတော့မသိကြပါဘူး။ဒါဟာတရားမဝင်ရလာသူတွေကိုလက်ငင်းချက်နှောက်ပေးရာဖြစ်တာကြောင့်မဲရီအတွက်တိတ်မကွာတဲ့အထက်လွှတ်တော်မှာ Republican တွေကထောက်ခံမှုညှင်းဆန်ထားပါတယ်ခင်ဗျာ
။အသားရောင်ခွဲခြားမှုကနေအခြေခံလာပြီးမဲပေးခွင့်ကိုပိတ်ပင်ခဲ့တဲ့အတွက်1965ခုနှစ်မတ်လ9ရက်နေ့မှာ African American တွေဟာဆော်မာမျိုးကနေမွန်ဂိုမာရီအထိခြေတက်ဆန္ဒပြခဲ့ကြတာပါကိုအောင်ရေ။မဲပေးခွင့်အတွက်အမှတ်ပုံတင်ရမှာခွဲခြားဆက်ဆံခံရတာကိုအဆုံးသတ်ဖို့လူ600လောက်ကမိုင်90ခီကိုခြိတက်ဆန္ဒပြခဲ့ကြတာဖြစ်ပြီးလုံခြုံရေးရဲတွေနဲ့ဆန္ဒပြသူတွေဟာအက်မန်ဖက်တက်စ်တရားမှာရင်ဆိုင်တွေ့ဆုံခဲ့ကြပါတယ်ရဲတွေကဆန္ဒပြခြိတက်မှုကိုဆက်မလုပ်ဖို့ပြောပေမဲ့ဆန္ဒပြသူတွေကတရားကိုကြော်ဖြတ်ဖို့ဆက်ပြီးကြိုးစားတဲ့အခါမှာရဲတွေကမျက်ရည်ယိုပုံးတွေအသုံးပြုပြီးရက်ရက်ဆက်ဆက်ရိုက်နှက်လူစုခွဲခဲ့တာပါ
ဒီတရားရဲ့အမည်ဟာလူမျိုးအစွန်ရောက်မျိုးသားရေးဝါဒီရီနဲ့စုဖွဲ့ထားတဲ့ Ku Klux Klan အဖွဲ့ခေါင်းဆောင်လည်းဖြစ်ပြီးတောင်ပိုင်းတပ်ရဲ့စစ်ဗိုလ်ချုပ်နဲ့ပြည်ရင်းဆက်ပြီးဆယ်မာမာနေထိုင်ခဲ့တဲ့ American ထက်လွတ်တော်အမတ်ဖြစ်ခဲ့သူ Edmund Patterson နာမည်ကိုပေးထားတာပါ တွေးဆွန်တဲ့တင်းငုံနေ့ချီတဲ့ပွဲမှာအဲ့ဒီအချိန်က17နှစ်သမီးအရွယ် Joan Blanc က၆ချားစရာကောင်းတဲ့သူ့ရဲ့အတွေ့အကြုံကိုအခုလိုပြန်ပြောပြပါရစေဗျာ
But before we could turn around it was too late They came in from both sides, the back and the front, and they were just beating people.
ကျမတို့အားလုံးလက်မပြေခင်တော်တော်နောက်ကျသွားတယ်ဆိုတာကိုသိလိုက်ပါတယ်။သူတို့ကနှစ်ဖက်စလုံးကနေလာနေတာပါ။ရှေ့ကရောနောက်ကပါဝိုင်းပြီးတော့ရိုက်ကြပါတယ်။နောက်သူတို့ပြစ်တဲ့မျက်ရည်ယိုဘုံတွေကြောင့်မျက်ရည်တွေလည်းကျအငွေ့တွေကိုလည်းရှူဆိုင်မိတဲ့အတွက်အသက်ရှူကျဘာမှလည်းမမြင်ရတော့တုံလုံးခြောက်ခြားမိပါတယ်လို့ Joan Blanc ကပြောသွားတာပါ။အဲ့ဒီခြေတက်ပွဲမှာအဓိကကျတဲ့အခန်းကဏ္ဍကနေပါဝင်ခဲ့တဲ့ဓမ္မဆရာFD Reese ကလည်းသူ့ရဲ့အကြမ်းဖက်ခံရတဲ့အတွေ့အကြုံကိုအခုလိုပြောပြပါသေးတယ်ရှင်
။ You know, I think still that March and
ကျွန်တော်တို့ကနောက်ဆုံးမှမဟုတ်ပါဘူး။နောက်ဆုံးမှမဟုတ်တာကြောင့်လဲသူတို့ဟာလက်ကင်တုပ်တီနဲ့ရိုက်ကြတော့လူတွေလဲကြပြူကြနဲ့ဘောလင်းကစားတော့ထောင်ထားတာတွေကိုဘောလုံးမှန်းပြီးလဲကုန်တယ်လို့ပါပဲဗျာလို့ဓမ္မဆရာ Reese ကပြောသွားတာပါ။
You are ordered to stand where you are. This march will not continue.
အခုကြားခဲ့ရတာကတော့ခြေတက်ဆန္ဒပြလာကြတဲ့ပြည်သူ့အခွင့်အရေးတောင်းဆိုလှုပ်ရှားတဲ့လူမဲ့ African American တွေကိုလူလူရဲရာရှိတွေကခြေတက်မှုကိုရပ်ဖို့အတန်းဆက်ဆက်နဲ့တတိပေးပြောဆိုနေတာပါ။ဒါပေမဲ့လည်းအာဏာပိုင်တွေလိုချဒီဆန္ဒပြမှုကိုရပ်လိုက်မယ်ဆိုရင်ဒါဟာနောင်သားစဉ်မျိုးဆက်အထိသူတို့ရပ်ပိုင်ခွင့်ကိုဆုံးရှုံးနိုင်တာကြောင့် NDA တွေရင်ဆိုင်ရနိုင်တဲ့ကြားကဆက်ခြေတက်ခဲ့ကြပါရဲ့။အဲ့ဒီလူပြည်ရဲ့တားဆီးနေတဲ့ Edmund Patterson ဒရနာမှာမြင်းနဲ့အနှင်းခံရမဲ့ဘေးကတီတီလေးကတ်လွတ်ခဲ့တဲ့ Sherry Mitchell Moss ကသူ့အတွေ့အကြုံကိုအခုလိုပြန်ပြောပြပါရယ
် I felt that if we turn around or if we give up it'll never happen so in order to make sure that this does
တကယ်လို့သာနောက်ကျောင်းပြန်လှည့်ပြီးတော့လက်မြောက်အရှုံးပေးလိုက်မယ်ဆိုရင်ကျမတို့မျှော်လင့်ချက်တွေဘယ်တော့မှဖြစ်လာမှာမဟုတ်ပါဘူးကျမစိတ်ထဲမှာဒီမဲပေးခွင့်ရဖို့အတွက်ဆိုရင်ရှေ့ဆက်ပြီးတော့တွေးရပါမယ်။ကျမအသေးမစောချင်ဘူးဆိုတာကိုဝန်ခံပါတယ်။ဒါပေမဲ့ဒေါက်တာမာတင်လူတာကင်းပြောခဲ့သလိုကျမပြန်ပြောရမယ်ဆိုရင်ဘဝမှာတန်ဖိုးရှိတဲ့အရာတွေအတွက်အသက်ဆုံးသင့်ရင်လည်းဆွံ့ရမှာဆိုတော့ကျမလက်မြောက်အရှုံးမပေးခဲ့ပါဘူး။အထူးသဖြင့်ဒီဆယ်မာမှာကျမတို့အများကြီးလှုပ်ဆောင်နိုင်ခဲ့ပါတယ်လို့ Miss Moss ကပြောသွားတာပါ။ဆယ်မာမြို့မှာနေတဲ့အိမ်ချံဥယျံအလှဆင်သူစတီဗီဟက်ချာက1960ခုနှစ်တွေစီကသွေးစွန်းတဲ့တင်းငွေတွေနေရဲ့သူ့အတွေ့အကြုံကိုအခုလိုပြန်ပြောပြပါတယ
်။ I can remember coming down and seeing people who were on the bridge running back towards George Washington Carver home where I live.
တရားပေါ်ကနေလူတွေပြေးဆင်းလာပြီးတော့ George Washington လမ်းကကျွန်တော်နေတဲ့အိမ်လေးပဲစီရောက်လာပါတယ်။ဘုရားသခင်သနာနှစ်တော်တော်မူပါဆိုပြီးတော့လေသူတို့တွေကကြောက်လန့်နေကြအော်ဟစ်နေကြပါတယ်။အဲ့ဒီအချိန်ကတော့အတုံလှုပ်မိဆုံးအချိန်ပါပဲလို့ Hatcher ကပြောသွားတာပါ။
အမေရိကန်တောင်ပိုင်းမှာစံမေးပွဲဖြေဆိုခွင့်နဲ့တခြားနည်းလမ်းတွေကိုပါတုံပြီးလူနည်းစုတိုင်းရင်းသားတွေရဲ့မဲပေးပိုင်ခွင့်ကိုတားဆီးခဲ့တဲ့အတွက်အခုလိုလူမှုအခွင့်အရေးတောင်းဆိုလှုပ်ရှားမှုတွေလည်းပေါ်ပေါက်လာခဲ့တာပါရှင
်
ဆုံးလေးအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒေါက်ကင်မြို့သက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့နည်းပညာခန်းနားနားဆင်ရအောင်ပါ
တဲ့အာနာသိန်းတာကိုလက်မခံဘဲလမ်းတွေပေါ်ဆန္ဒပြနေကြတဲ့မြန်မာပြည်သူတွေရင်ဆိုင်နေရတဲ့အန္တရာယ်ကြီးတဲ့မြေရိုးဘုံကံကလည်းကာကွယ်ဖို့အတွက်ကြိုတင်ပြင်ဆင်တင်လာရင်းနဲ့တကယ်ထိတွေ့ခြင်းနဲ့ဘာလုပ်ကြတယ်ဆိုတာကိုဒီကဘက်မှာပြောပြပေးပါမယ်မြေရိုးဘုံ CS ကို Chlorobenzol Melanonitrile Poison အတွက်အဆိပ်ဖြေစေမရှိသေးပါဘူးဒီလိုပစ္စည်းနဲ့ထိပြီးဆိုရင်တော့အသားရည်လောင်ကျွမ်းတာမျက်လုံးတွေကရင်တွေလေချောင်းတွေဆက်ပြီးချောင်းဆိုးတာအသက်ရှူကျက်တာရုပ်ရည်စိတ်ကစင်ကြာဖြစ်သွားတာမျိုးတွေနဲ့ကြုံရနိုင်ပါတယ်။အများပြားထိမိသွားတယ်ဆိုရင်တော့အော့အန်စေနိုင်ပါတယ်။အဓိကရုံးနေနေရေးမှာသုံးခွင့်ပေးထားတဲ့ဒီ CS အစိတ်မထိအောင်အတက်နိုင်ဆုံးစူးစမ်းဖို့လိုအပ်တယ်လို့ဒီဆန်နိုကာဗွန်ဓာတုပစ္စည်းရဲ့သဘောသဘာဝကိုနားလည်ဖို့လည်းလိုပါတယ်။ဒီလိုနားလည်ထားရင်ရှောင်းတိုင်းတိမ့်နိုင်တယ်လို့ American စစ်တပ်သဘာဝဝန်ချင်ချမ်းမာရေးဆိုင်ရာအကြီးအကဲသူဖြစ်တဲ့ဦးသူရအောင်ကပြောပါတယ
်ဒီကမီကယ်ကခုနကကျွန်တော်ပြောလို့ချိန်ကြီးအရန်ရှည်တော့ तू ကလေးတူးတယ်အရန်ကြီးလေးတယ်လေးတယ်ဆိုတော့ तू ကအပေါ်မြင့်မြင့်ကို तू မသွားနိုင်ဘူး तू ကအငွေ့အပေါ်တက်ဖို့အချင်းစကနေတယ်အောက်ကိုပဲသွားမယ်ပြောချင်တာ तू ကိုအောက်မှာထားပြီးကိုကမြင့်မြင့်နေဖို့လို့အဲ source ကိုမျက်နှာပုံပါညာရှိတဲ့လူကသွားပြီးတော့တွန်းထုတ်မယ်ဆိုရင်လေအဲ့ဒီအလုံးကိုညီနိုင်ရအောင်လုပ်ရမယ်ဒါမှသူ့ရဲ့ကြီးရှိသမျှ case တွေအကုန်လုံးကနိုင်နေနေရအောင်ပဲကြာသွားမယ်ပေါ့နော်အဲ့လိုမျိုးလေးတွေအာတန်းနိုင်တော့ပြန်ပေးချင်ပါတယ်နောက်သူကလေးတိုက်တဲ့ရှိကိုပြေးပါဘောင်းဆိုသူအငွေ့ရကိုရှိလေးအားနဲ့လိုက်လာမှာကြောက်လို့ဒါောက်လဲဟောင်ကောင်ကနီးတစ်ခုကဗာတွေ့လိုက်လေဆိုတော့သူတို့နိုင်ငံတွေကတော့ပစ္စည်းတွေပေါ်တော့တိရွတ်တွေကိုမှုတ်ထုတ်တဲ့စက်ကလေးကိုတည်သွားကြတယ်အဲ့ဒီအငွေလာရင်သူကဟိုဘက်ကိုပြန်မှုတ်ထုတ်လိုက်တယ်ကိုရှိမလားအဲ့တော့ဒီအငွေကဟိုဘက်ရောက်သွားတာပေါ့နော်နောက်ဟောင်ကောင်မှာပဲနောက်တနည်းပမာတိကဟို generation z ကလေးတွေလည်းလုံနေတာတွေ့တာတော့သူတို့ကတော့အဲ့ခုံးနဲ့အုပ်လိုက်တယ်မြန်မြန်အဲ့လိုမအစီပြန်ပြန်လောင်းလိုက်တယ်ပေါ့ခဏပြောတဲ့ဟာတမန်နလင်းပေါ်မှာပဲလမ်းပေါ်မှာပဲရေနဲ့သူကသူ activate ဖြစ်ပါစေလေ it doesn't matter လူသူ့ရဲ့ခံလူ skin ကိုမရောပြီးတာပဲဆိုတော့အဲ့ဒီနီးတွေနဲ့အုပ်နေတာတွေကမနစ်ကမှဟောင်ကောင်မှာတွေ့တဲ့ဟာတွေပေါ့နော်အဲ့ဒါကိုအခုဗမာ generation z ကလေးတွေအကျူကျူပြီးတော့တည်နေပြီသူတို့ကျူပြီးတော့အဲ့ဒီနည်းနဲ့လုပ်နေဒါပေမဲ့အနေရရမ်းများတယ်တကယ်လို့သူကဟိုပြစ်လိုက်တဲ့ဘူးမှာတော့လေးခုထိတ်မှရှိတယ်ကြာကြာချင်းသူကဖုံးသူတန်းပေါက်တာကိုပေါက်တော့ကိုကအချိန်ကြီးအုပ်နိုင်ရင်ကောင်းရင်မအုပ်နိုင်ရင်သူကပူလာပြီးအောက်ကတန်အားပါတော့ကင်တာတွေလက်ကိုပူနိုင်တာတို့အဲ့လိုမျိုးရှိတာပေါ့နော်ဟိုတက်နစ်ရက်ကက်ကအပေါ်ကြီးလာတော့အောက်ကလာတော့ရိုက်ရခက်တာဒါမျိုးလေးတွေရှိတာပေါ့နော်သူမသွားခင်မှာလည်းအငွေ့ရကိုယ်နှာခေါင်းထဲဝင်လာတာတွေပါလေရှိတာ哦အခုအမိုင်းမှာဝစ်စားသွားတာလေအဲ့ဒါကြီးကာကွယ်ဖို့တော့လုပ်ထားတဲ့ပုံပ
ါမျက်ရည်ကိုဘုံနဲ့ပြစ်လာရင်ဘယ်လိုခုခံကာကွယ်တာအကောင်းဆုံးလဲဒီအန်တရာယ်မရှိအောင်လေအဲ့ဒါလေးပြောပြပေးပ
ါဟုတ်ကဲ့ဟိုပထမဆုံးကတော့ preparation ပေါ့နော်မသွားခင်မှာလုံးဝလုံးဝမျက်ကပ်မှန်နေမတတ်ပါနဲ့မျက်ကမှန်ကအထဲရောက်သွားပြန်ထိုးရတာပါညာခက်တဲ့အပြင်တချို့တွေဆိုရင်မျက်လုံးကိုလောင်သွားပြီး blind ဖြစ်တာမျိုးတို့ပါလို့ဖြစ်တယ်အဲ့တော့မျက်ကမှန်ရှိသောလူများရှေ့ကိုဖွင့်မယ်ဆိုရင်ဒါမျက်မှန်အရင်တက်အောင်ပေါ့နော်မျက်မှန်တက်အောင်နောက်ကာကောပေါ့ရေကူးရုံးမှတက်တဲ့ကာကောမျိုးလည်းတက်လို့ရပါတယ်အခုချိန်ကကိုဗစ်ဖြစ်နေတော့ဒီလိုမျိုး death mask တွေလည်းရှိတာပဲ death mask တွေကသာပြီးတော့ကာကောတွေနဲ့ဆိုရင်အနည်းဆုံးနှုတ်ညက်နဲ့အသားရည်တွေကိုမဝင်သွားဘူးပေါ့အနည်းဆုံ
း။
နောက်အင်းကြီးလက်ရှိကတော့အမြဲဝယ်ရမယ်။သူက preparation အနေနဲ့။ဘာလို့လဲ။ထိသမျှကိုသူကပူမှာဖြစ်တယ်။နောက်ဒီကြောပုတ်ဤသေးတွေပါလေ။ယူသွားပြီဆိုရင်အင်းကြီးအပူတွေပါလေထည့်သွားပေါ့
။တကယ်လို့ဒီမျက်ရည်ရုံဘုံကဒီအငွေ့တွေပေါ့နော်။ဒီအမှုံတွေကကိုယ်နဲ့ထိသွားပြီဆိုလို့ရှင်ဘာလုပ်ရမလဲ
။ဟုတ်ကဲ့။ခုန preparation နဲ့ဘလို့ယူဖို့နဲ့ဘလို့ကာကွယ်ဖို့ပြောပြီးတော့အခုထိသွားပြီဆိုရင်ကိုကတော့ကာကွယ်ထားတဲ့အတွက်ဟိုမျက်လုံးတို့ပါဇက်အထဲသေးတို့မဝင်ဘူးပဲဆိုပါဆိုဒါပေမဲ့ဒီလေပင်တို့ဒီလွတ်နေတဲ့လက်နေရာတွေကအရင်ပူလာပြီးတခုခုဖြစ်လာပြီးဆိုရင်တော့ခုနပြောခဲ့တဲ့အတိုင်းအင်းကြီးအပူလဲအိတ်ထဲမှာပါမယ်အိတ်ထဲမှာရှိနေတဲ့အတွက်အင်းကြီးရှိတဲ့အင်းကြီးကလည်းအိတ်ဟိုမထိထားဘူးပေါ့နော်ခုနဟာနဲ့အသားနဲ့အင်းကြီးအပြင်မှာရှိတဲ့အမှုန်နဲ့ထပ်ချက်ပြီးတော့ဆူဆွတ်ပြီးမလောင်အောင်အဲ့ဒီအင်းကြီးကိုလှုပ်ပစ်ခဲ့တာတို့ပါလို့လောက်ရမှာပေါ့နော်နံပါတ်၁ကနောက်ရေဆေးပြီးဆိုရင်မျက်မှန်တို့အင်းကြီးလိုတော့နော်ဆက်ပြားနဲ့မြင်မြင်စေးလိုက်လို့ရတာပေါ့ဒ ီမျက်လုံးကြတော့ဆက်ပြနေစေးလို့မရတော့ရေကိုပဲလုတ်ခိုင်းတော့မပုတ်ခိုင်းဘူးရေကိုလိုလိုလေးခေါင်းတစ်ဖက်စောင်းပြီးတော့ရေကိုလည်းသူကတည်းကညစ်เสียပါတဲ့ဟာလေးမျိုးပါရင်ကောင်းတာပေါ့ရေများများမကုန်ပေါ့ဘုံကြီးဖွင့်လိုက်ရင်တော့ရေအများကြီးကုန်သွားတာပေါ့ညစ်เสียနှုတ်ပြီးတော့ဒီမျက်လုံးအแทးမှာမတော်လဲစမျက်လုံးပတ်ဝန်းကျင်မှာရှိနိုင်တဲ့ဟာမျိုးတွေမျက်လုံးပိတ်ပြီးပဲဖြစ်ဖြစ်လိုလောင်းချရမှာပေါ့မပုတ်ဘဲနဲ့ရေအားနဲ့ပဲဟိုဒီဘက်မျက်လုံးကိုဒီဘက်ပါသွားဟိုဘက်မျက်လုံးဟိုဘက်ပါသွားအဲ့လိုမျိုးရေနဲ့ညစ်ချဖို့နောက်ပြီးတော့ဟိုဟာအဝတ်အစားတွေကိုလည်းဟိုကပြန်လျှော်မယ်ဆိုရင်လည်းဥမာ ziplock bag တို့ပါတို့နဲ့တိကျပိတ်ပြီးတော့ဒီပြန်ပြီးမထွက်အောင်ပေါ့ကြွကြွကြီးဆိုလည်းခြီလိုက်ပေါ့နော်ပေါင်းစောအိမ်ရောက်မှပြန်လျှော်မယ်ဆိုတော့သူကဆက်ဆက်ပြီးလောင်နေဒီအင်းကြီးရဲ့အပြင်မှာရှိနေတယ်နောက်တစ်ယောက်ကသွားထိရင်အဲ့လူလက်ကိုအပူလောင်တာမျိုးဖြစ်တာပဲပေါင်းစောသူကဟိုဆွဆွတဲ့အရာကိုလောင်ဖို့အမြဲတမ်းကြိုးစားနေခုနပြောလို့ရေနဲ့လှုပ်တာမှန်လားဆိုရင်းနဲ့လည်းသူကဆူဆွတ်တော့ activate ဖြစ်မှာပဲဒါမဲ့လမ်းကြီးကခံစားချက်မရှိတော့မသိဘူးလူစကင်းကခံစားချက်ရှိတော့သိနေတယ်လीအဲ့တော့အဲ့ဒီလိုဖြစ်တဲ့အတွက်ကြောင့်မို့လို့အဲ့ activate မဖြစ်သေးတဲ့အဝတ်အစားရဲ့အပြင်အဟာကိုထပ်မထိဖို့ကြိုးစားရမှာပေါ့နော်တချို့ဆိုရင်ပါဇက်တွေကလည်းမအုံမီတော့ဒီ level နဲ့ဝင်သွားပြီးတော့အရန်ချောင်းဆူရပါညာဖြစ်ရင်အဆုတ်ထဲမှာအောက်ဆီဂျင်မရတဲ့လူတယောက်လိုဆက်ဆံပြီးတော့သူ့ကိုအောက်ဆီဂျင်ပေးပြီးတော့အသက်ပြန်ခဲ့တာမျိုးနောက်ပြီးတော့မျက်လုံးထဲဝင်သွားတယ်ပေါ့နော်ခုနမတော်တဆကျွန်တော်ပြောလို့ရေကိုတစ်ဖက်တစ်ချက်စီကစီးတယ်တို့ဘာလို့ဖြစ်တယ်ဆိုရင်လည်းဒီလုံးကအမှုံလို့အမွေလိုမျိုးမမြင်နိုင်တော့တဲ့အထီကို rinse လုပ်ကြည့်ရမှာမပုတ်ဖဲနဲ့ပေါ့နော်တကယ်လို့အဲ့ဒီ CS poison ကြည့်ရင်အခုချိန်ကြီး antidote စိတ်ကြည်စီမစမရှိသေးဘူးအဲ့လိုချောင်းညံဆိုးလို့ဂျာလေးထိုးလိုက်ရင်ချောင်းဆိုးတက်တာမယ်လို့မရှိသေးဘူးပေါ့နော်နောက် skin တွေဘာတွေမှာ burn လုပ်တယ်ဆိုရင်လည်းနေပူလောင်တယ်လို့မျိုးဟိုမြီးလောင်တယ်လို့မျိုးပဲဟောပေါ့နော်ကမ်မီကယ်တော့ပထမမရှိအောင်လုပ်ရမှာပေါ့နော်ချက်တာလဲဒီ skin ပေါ်မှာအငွေးကပ်နေရင်အရေလောင်ရင်ပူလဲပူဟုတ်မဲ့သူ့လည်းကုံအောင်လုပ်ရအောင်မဲ့ခြေထိတာနဲ့လဲသူက activate ဖြစ်အောင်မဲ့ဆိုတော့အဲ့လိုမျိုးဟာတွေရှိတော့နေလောင်ထားတဲ့လူမြီးလောင်ထားတဲ့လူတယောက်လို့ဆက်ဆံပြီးတော့ကုပေးပါလို့
American စစ်တပ်တဘာဝဝန်ချင်ကျန်းမာရေးဆိုင်ရာအကြီးကဲဥတူရအောင်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်တဲ့တိတ်ပံတဲ့နေပြည်တော်ကဏ္ဍကိုဒီမှာပဲရန်လာလိုက်ရပါစေ။နောက်တစ်ပတ်မှာပြန်ပြီးဆက်လုပ်ပါမယ်။
စိတ်တန်တဲ့ဤပညာခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တောက်ကြညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုပြောပြပေးပါမယ်။မြန်မာနိုင်ငံရဲ့အခြေအနေဟာပိုဆိုးလာနိုင်ပြီးတော့ထိန်းချုပ်မရအောင်ဖြစ်သွားနိုင်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်နဲ့လူသားစာနာမှုဆိုင်ရာလုပ်ငန်းညှိနှိုင်းရေးမှူးအင်ဒရူးကတ်ဝုဒ်ကပြောဆိုလိုက်ပါတယ်လူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခတွေကြာရောက်နိုင်ခြေကိုလည်းသူကသတိပေးသွားပါတယ်အခုချိန်ထိဆိုရင်စစ်တပ်နဲ့ရဲကပြစ်ခတ်တာကြောင့်လူပေါင်း211ယောက်အထိတေဆုံးသွားရပြီဖြစ်တဲ့ဆိုတာအပါအဝင်မြန်မာနိုင်ငံမှာနှိမ့်ဆက်ဒူဝါဖြစ်ပျက်နေတဲ့အခြေအနေအသေးစိတ်ကိုဒီကနေ့အွန်လိုင်းကနေလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအင်ဒရူးကတ်ဝုကပြောဆိုသွားတာဖြစ်ပါတယ်မြန်မာနိုင်ငံအရေးကိုဆွေးနွေးဖို့အတွက်အာဆီယံအဆင့်မြင့်အစည်းအဝေးကျင်းပရေးအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတောင်းဆိုတာကိုထောက်ခံတဲ့အကြောင်းမလေးရှားဝန်ကြီးချုပ်ကဒီကနေ့ပြောဆိုလိုက်ပါတယ်မြန်မာစစ်ကောင်းဆောင်တွေအနေနဲ့တွားနေတဲ့လမ်းကြောင်းကိုပြောင်းလဲပြီးတော့ငိမ့်ချင်းစွာဖြည့်ရှင်းတဲ့လမ်းကိုရွေးဖို့ကိုလည်းသူကတိုက်တွန်းသွားပါတယ်။ဒီကနေ့မှာတော့နိုင်ငံတော်ဝန်ကဆန္ဒပြပွဲတွေပြစ်ခတ်ဖြိုခွဲတာကြောင့်လူ၁၀ယောက်ထက်မနည်းသေဆုံးခဲ့ရတဲ့ကြားမှာပဲညဘက်မှာတော့ကြာဆုံးသွားတဲ့သူတွေအတွက်ဖျောင်းနိုင်မီထွန်းထူထောင်တာလူမဲတပိတ်တွေထိုင်တပိတ်တွေနောက်ဒီမိုကရေစီရဲ့တချင်းတည်ဆိုကြတာတွေတန်မုံတီးတာတွေကိုရန်ကုန်နဲ့မန္တလေးအပါအဝင်နေရာတော်တော်များများမှာပြုလုပ်ကျင်းပခဲ့ကြပါတယ်ရှင်ဒီကနေ့မှာပဲနေပြည်တော်ဒက္ခိဏခရိုင်တရားရုံးမှာသတင်းသွားယူတဲ့ BBC သတင်းတောက်နဲ့မြစီမသတင်းတောက်ဒီဟာအက်ဒီတာဟောင်းတူဖန်ဆီးခံလိုက်ရပါတယ်သူတို့ကိုဘလို့စွဲချက်နဲ့ဖန်ဆီးထားတယ်လဲဆိုတာကိုတော့မသိရသေးသလိုဘယ်နေရာမှာထိမ့်သိမ်းထားတယ်လဲဆိုတာကိုလည်းဒီကနေ့မှာမသိရသေးပါဘူးရှင်တောက်ကြညရဲ့အနောက်ဆုံးရသတင်းချင်းချုပ်ကတော့ဒီလောက်ပါပဲဒီနေ့ညအတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုရန်နိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအတမ်းအင်ဂျင်နီယာကတော့ပက်ထရစ်ဒီယာဖြစ်ပါတယ်ရှင်ကျွန်မကဆုမမ VOA American အတန်ရဲ့တောက်ကြညပိုင်းမြန်မာဘာသာအစီအစဉ်ကိုည9နာရီကနေ10နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးခဲ့တဲ့အတန်လင်းအစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတလဲပြန်ပြီးတော့နားဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပါ ရာဝေးကွာလို့လူရာဆန္ဒပြကြပြီးဘေးကင်းလုံခြုံစွာနဲ့အိတ်ဆက်နိုင်ကြပါစေရှင
This program has come to you from